Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်က2016ခုနှစ်ဩဂုတ25ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ92.32 kHz 633ည90.40 kHz 943ညနဲ့96.49 kHz 633ညတို့ကနေဖမ်းယူနားဆင်နိုင်ရပါတယ်ခင်ဗျာတော်တော်ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်စံမိုးရွေပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်မှာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာမနေ့ကလုတ်သွားတဲ့ငရင်ကြောင့်အနည်းဆုံးလူ3ဦးသေဆုံးပြီးတော့ဖျားစေတီတွေအပါအဝင်ပျက်စီးဆုံးရှုံးမှုတွေအများပြားရှိခဲ့ပါတယ်အတီတီနိုင်ငံမှာလုတ်သွားတဲ့ငရင်ကြောင့်အခုချိန်အထိသေဆုံးသူအရေအတွက်ဟာ100ကျော်သွားပြီဖြစ်ပါတယ်အာဖဂန်နိုင်ငံကာကွယ်ရေးမှရှိတဲ့အမေရိကန်တပ်ကတော်မှမနေ့ညကအကြမ်းဖက်တိုက်ခိုက်မှုဖြစ်သွားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မှဤတန်စင်နဲ့အတူတင်ပြပေးသွားမှာပါခင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
The United States is monitoring developments from the earthquake that hit north central Burma. We're still gathering information on the event and we'll stay.
အမေရိကန်ဆိုရဲအင်ဂျီရောပြောခွင့်ရသူဂျွန်အာနက်စ်ကမြန်မာနိုင်ငံမှာမြင်းငလျင်ပြီးအခြေအနေနဲ့ပတ်သက်ပြီးတော့အနီးကစောင့်ကြည့်နေတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်။သတင်းလွှာတွေကိုတင်ဆက်တဲ့အချိန်မှာအပြည့်စုံကြရမှာပါ။အဲ့ဒါအပြင်မြန်မာနိုင်ငံအလေပိုင်းကိုဟိုပြုတ်ပြီးတော့ထုတ်ကပ်ခဲ့တဲ့မြင်းငလျင်ကြောင့်ပျက်စီးဆုံးရှုံးမှုတွေဖြစ်နေရတဲ့နောက်ဆုံးအခြေအနေတွေကုလအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းလိုက်တဲ့ဘော်လူခွင့်ရေးအဖွဲ့တွေကနေပြီးတော့ကြိုဆိုလိုက်တဲ့အကြောင်းအစရှိတဲ့သတင်းလွှာတွေကိုနားဆင်ကြားဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုကြားရမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်ဤတန်စင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာမနေ့ညကလုတ်သွားခဲ့တဲ့ငရင်ကြောင့်အနည်းဆုံးလူ3ဦးသေဆုံးပြီးရှေးဟောင်းစီတီပထိုးတွေအပါအဝင်အဆောက်အဦအတော်များများပြိုကျပျက်စီးသွားခဲ့ပါတယ်မနေ့ညနေ9နာရီကျော်ကျော်လေးကမကွေးတိုင်းဒေသကြီးအတွင်6မြို့နယ်ရဲ့အနောက်ဖက်12မိုင်လောက်ကိုဗိုလ်ပြုတ်ပြီးပြင်းအား6.8ရှိတဲ့ငရင်လုတ်သွားခဲ့တာကြောင့်မကွေးတိုင်းဒေသကြီးအပါအဝင်စကိုင်းတိုင်းရန်ကုန်တိုင်းရခိုင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်နဲ့ကချင်ပြည်နယ်တွေအပြင်အင်းဒီဂျင်ထိုင်းနဲ့အိန္ဒိယနိုင်ငံတွေအထိပါရိုက်ခတ်သွားခဲ့တာဖြစ်ပါတယ်။ငရင်သတင်းနဲ့ပတ်သက်လို့အစိုးရအနေနဲ့အဆက်မပြတ်ထုတ်ပြန်ပေးသွားမှာဖြစ်သလိုကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းစတင်ဆောင်ရွက်နေပြီဖြစ်ကြောင်းပြည်ချားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကနဦးရရှိတဲ့သတင်းတွေအရငရင်ဟာအင်အားကြီးမားပြီးထိခိုက်မှုများတာကိုတွေ့ရတဲ့အကြောင်းမုစလာဌာနညွှန်ကြားရေးမှူးဒေါ်ယီငိမ့်ပြောတာကိုကိုကာပြီးဩဂုတ်လ25ရက်နေ့ထုတ်မြမအလင်းသတင်းစာမှာဖော်ပြထားပါတယ်။ငရင်တန်းကြောင့်ပကံညာဦးမှာရှိတဲ့နာမည်ကြီးရှေးဟောင်းစီတီတွေလည်းပြိုအတော်များများပြိုကျပျက်စီးသွားခဲ့တဲ့ပုံတွေကိုဒေသခံတွေကလူမှုကွန်ရက်တွေမှာဖော်ပြကြပါတယ်။ပြန်ကြားရေးဝန်ကြီးဌာနရဲ့အဆိုအရကတော့ပကံနဲ့ညောင်ဦးမှာတင်ဖျားစီတီပေါင်း185ခုပျက်စီးသွားတယ်လို့ဆိုပါတယ်။မန္တလေးတိုင်းအတွင်းတခြားဒေသမန္တလေးတိုင်းအတွင်းနဲ့တခြားဒေသတွေမှာရှိတဲ့ဇေဒီပထိုးတွေနဲ့အဆောက်အဦတွေလည်းပျက်စီးသွားတယ်လို့ဆိုပါတယ်။ပကံမြို့ကပြိုကျပျက်စီးသွားတဲ့ဇေဒီဒီနေရာမှာလည်းလူရဲခိုးယူမှုတွေမရှိရလေအောင်လုံခြုံရေးတွေချထားတယ်လို့ဆိုပါတယ်။ငရင်ကြောင့်ပျက်စီးသွားခဲ့တဲ့ပကံကတမိုင်းဝင်ရှေးဟောင်းဇေဒီပထိုးတွေအတွက်အရေးပေါ်ကာလသတ်မှတ်ပြီးအများဆုံးပြန်လည်ပြင်ဆင်နိုင်အောင် UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကတာဝန်လုတ်ဆောင်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီငရင်ဟာပကံမှာလုတ်သွားခဲ့တဲ့1985ခုနှစ်ငရင်ပြီးရင်အကြီးဆုံးဖြစ်တယ်လို့ဆိုပါတယ
်အီတလီအလဲပိုင်းမှာဗိုလ်တူးနှစ်ကလှုပ်ခတ်ခဲ့တဲ့ငရင်တန်းကြောင့်လူအနည်းဆုံး159ဦးသေဆုံးခဲ့ပြီးတော့လူ360ထက်မနည်းဒဏ်ရာရရှိခဲ့တယ်လို့အီတလီအာဏာပိုင်တွေကပြောပါတယ်ကယ်ဆယ်လုပ်သားတွေကအပျက်စီးတွေကြားတဲ့ကပိတ်မိနေတဲ့သူတွေကိုညာလုံးပေါက်ဆက်လက်ရှာဖွေနေခဲ့တာပါငရင်တန်းခံရတဲ့ဒေသတွေကိုဝန်ကြီးချုပ်မာတီယိုရန်ဂျီကဗိုလ်တူးနှစ်စစောပိုင်းကရဟတ်ရင်နဲ့တွားရောက်ခဲ့ပြီးတော့ကယ်ဆယ်ရေးစေတနာဝန်ထမ်းတွေနဲ့တွေ့ဆုံခဲ့ပါတယ်။အခြေခံရန်တရားအဆောက်အုံဆိုင်ရာဌာနဝန်ကြီးအပြင်ပြည်သူ့ကာကွယ်ပေးရေးဌာနအကြီးအကဲနဲ့လည်းရန်ဂျီကပြောဆိုခဲ့ပါတယ်။သတင်းထုတ်တွေကဒီဖြစ်ရပ်နဲ့ပတ်သက်ပြီးမေးရမှာတော့အီတလီဝန်ကြီးချုပ်ကဒီချိန်ကစကားပြောနေရမယ့်ချိန်မဟုတ်ပဲဘယ်မိသားစုဘယ်မျိုးဘယ်ရွာကိုမှနောက်မချန်ထားဘူးလို့ပြောခဲ့ပါတယ်။အီတလီဒေသစံတော်ကြီးမနက်3နာရီခွဲအချိန်ကငရင်လှုပ်ခတ်ခဲ့တာဖြစ်ပြီးငရင်ဘဟုအနီးတစ်ဝိုက်ကမြို့3ခုမှာပျက်စီးမှုတွေအများပြားဖြစ်နေခဲ့ပါတယ်။တေဆုံးသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်။နော်ဆီယမ်မြို့အရှိတောင်ဘက်10ကီလိုမီတာလောက်ကိုဘဟုပြုတ်ပြီး 6.2 Richter scale နဲ့လှုပ်ခတ်ခဲ့တာလို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကဖော်ပြထားပါတယ်။အခုလိုငရင်လှုပ်ခတ်မှုနဲ့ပတ်သက်ပြီး Vatican ငွေကပုပ်ယဟန်မင်းကြီးကပြည်သူတွေနဲ့အတူထပ်ထူထပ်မြဝမ်းနည်းတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပြီးဝတ်ပြုဆူတောင်းခဲ့ပါတယ်။ အမေရိကန်နိုင်ငံသားရဲ့ဝန်ကြီးချုပ်ကယ်ရီကအီတလီဝန်ကြီးချုပ်နဲ့ဆက်သွယ်ခဲ့ပြီးလိုအပ်တဲ့အကူအညီပေးမယ်လို့ပြောခဲ့ပါတယ်။ဂျာမန်ပြင်သစ်နဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းလိုအပ်တဲ့အကူအညီပေးမယ်လို့ကမ်းလှမ်းခဲ့ပါတယ်။အီတလီနိုင်ငံမြို့တော်ရောမမြို့အပဝင်း150ကီလိုမီတာအကွာအထိအွန်ဘရီယာဒေတာရဲ့အများစုမှာလည်းငင်းလောက်ကမှုတန်းနဲ့ခံခဲ့ရပါတယ်
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာရှိတဲ့အမေရိကန်တပ်ကတော်မှာမနေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်အနည်းဆုံးလူ2ဦးသေဆုံးပြီးတော့25ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ထိခိုက်ဒဏ်ရာရတဲ့သူတွေထဲမှာပမောက္ခ2ဦးနဲ့ကျောင်းသူ2ဦးပါဝင်တယ်လို့ဆိုပါတယ်။သေဆုံးသွားသူရဲ့အမည်နဲ့ဘသူဖြစ်တယ်ဆိုတာကိုတော့အာဖဂန်တာဝန်ရှိသူတွေကထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။
ဆိုရတဲ့ပြည်နယ်မှာဇီကာဗိုင်းရပ်စ်ပိုပြန့်နှံ့မှုနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲအမေရိကန်အစိုးရအနေနဲ့ဇီကာနဲ့တခြားအရေးပေါ်ပြည်သူ့ကျန်းမာရေးကိစ္စတွေအပေါ်မှာတုံ့ပြန်မှုအားပိုကောင်းလာစေဖို့ရန်ပုံငွေအစ်ဖန်တီးပေးဖို့ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလစ်တန်ကတောင်းဆိုလိုက်ပါတယ်။ချင်းကနေတဆင့်ကူးဆက်တဲ့ဇီကာပိုဟာအမေရိကန်နိုင်ငံတွေမှာစားပြီးပြန့်လာပြီလို့ပထမဆုံးတွေ့ရှိခဲ့တဲ့မိုင်ယာမီကမ်းခြေဒေသနဲ့425ကီလိုမီတာအကွာတမ်ပါကမ်းခြေဒေသမှာဇီကာပိုကူးဆက်မှုကိုထပ်တွေ့တဲ့အတွက်ကြောင့်ဖလော်ရီဒါပြည်နယ်တာဝန်ရှိသူတွေကအင်ကာနက်ကကြေညာလိုက်တာဖြစ်ပါတယ်။ပြည်သူ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေတွေကြုံလာတဲ့အခါမှာလွတ်တော်ရဲ့အတည်ပြုချက်ကိုကြိုတင်တောင်းခံစရာမလိုပဲသမ္မတအနေနဲ့ပြည်သူ့ကျန်းမာရေးကိစ္စတွေကိုအမြန်တုံ့ပြန်နိုင်မဲ့ရန်ပုံငွေအဖွဲ့အဖွဲ့ဘုတ်ကလင်တန်ရဲ့အဆိုပြုချက်မှာတိုက်တွန်းလိုက်တာပါ။
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။မြောက်ကိုရီးယားနိုင်ငံကဗုဒ္ဓဟူးနေ့မနေ့အစောပိုင်းမှာရင်ကိုတင်မောဘော်ကနေပက်ထိန်တုံးကြီးစမ်းသပ်ပြစ်လွတ်လိုက်တဲ့အပေါ်အမေရိကန်နိုင်ငံရဲ့ဌာနကသတိပေးတုံ့ပြန်လိုက်ပါတယ်။မြောက်ကိုရီးယားကအခုလိုတုံးကြီးစမ်းသပ်ပြစ်လွတ်မှုကိုအမေရိကန်ပြည်ထောင်စုအနေနဲ့ပြင်းထန်စွာကန့်ကွက်ရှုံချကြောင်းမြောက်ကိုရီးယားအနေနဲ့ဒေတာရင်းတည်ငြိမ်အေးချမ်းမှုပြပြစေမယ့်လှုပ်ရက်တွေလှုပ်ဆောင်နေမယ့်အစားနိုင်ငံတကာလိုက်နာရမယ့်တာဝန်တွေကိုလေးစားလိုက်နာဖို့တိုက်တွန်းကြောင်းမြောက်ကိုရီးယားကအခုလိုချင်းချောက်မှုတွေလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားနဲ့တောင်ကိုရီးယားနဲ့ဂျပန်အပါအဝင်မဟာမိတ်နိုင်ငံတွေဘက်ကမရက်တည်ပြီးနိုင်ငံခြားလှုပ်ရက်တည်သွားမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးအဲလိဇဘက်ထရူဒိုကဗုဒ္ဓနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာထည့်သွင်းပြောကြားတော့ပါတယ်။တရုတ်နိုင်ငံရေးဌာနပြောခွင့်ရလူခန်းကလည်းသက်ဆိုင်သူအားလုံးအနေနဲ့တင်းမာမှုတွေဖြစ်ပေါ်စေမဲ့လှုပ်ရက်တွေကိုရှောင်ကျဉ်ကြဖို့သတင်းစာရှင်းလင်းပွဲအတွင်းမှာတိုက်တွန်းပြောကြားတော့ပါတယ်။
ဒီသတင်းမှတ်အတွင်းကရာချီမြို့မှာအသက်တည်ဆုံးမှုတွေရှိခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုလုံဆော်ခဲ့တဲ့အတွက်ပြည်ပမှာခိုလုံနေတဲ့ပါကစ္စတန်နိုင်ငံရေးပါတီခေါင်းဆောင်တယောက်ကိုဗြိတိသျှနိုင်ငံတာဝန်ရှိသူတွေကရေးယူဖို့ပါကစ္စတန်နိုင်ငံအစိုးရကတရားဝင်တောင်းဆိုလိုက်ပါတယ်။သူဟာလွန်ခဲ့တဲ့24နှစ်ကပါကစ္စတန်နိုင်ငံကထွက်ပြေးလာတဲ့အချိန်ကတည်းက MQM လို့ခေါ်တဲ့ Mutahida Kwami Movement ပါတီကိုဦးဆောင်နေတဲ့အာတာဟူစိန်ဖြစ်ပါတယ်။လန်ဒန်မြို့ကနေတယ်လီဖုန်းကနေတဆင်လမ်းပေးခဲ့တဲ့ဟူစိန်ရဲ့မိန့်ခွန်းကိုအတန်ချဲဆက်ကနေထုတ်လွှင့်ပြီးမကြမီမှာပဲ MQM လှုပ်ရှားသူတွေကကရာချီမြို့တွေကပုဂ္ဂလိကပိုင်ရုပ်သံဌာန3ခုရဲ့ရုံးခန်းတွေကိုဖျက်ဆီးခဲ့ပြီးရဲတွေနဲ့ထိတ်တန့်ရင်ဆိုင်ခဲ့တာဖြစ်ပါတယ်
IS Islamic State တွေကြွားရီ2014ခုနှစ်ခေတ်ကထိန်းချုပ်ထားတဲ့ Jara Blues မြို့ကိုသိမ့်ပိုက်ပြီးနိုင်အနေငယ်ကြမှာပဲတူရကီတင်ကားတွေနဲ့ Syria အတိုက်ခံတပ်ဖွဲ့တွေဟာ Syria နိုင်ငံမြောက်ပိုင်းကိုဖြတ်ကျော်ဝင်ရောက်ခဲ့ကြပါတယ် Jara Blues မြို့ဟာလုံးဝလွတ်မြောက်သွားပြီဖြစ်ကြောင်း Sultan Murad Dolan ရဲ့တပုံအဖွဲ့အကြီးကဲ Ahmed Othman ကပြောပါတယ
်ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မအီတန်စင်တို့ကပြောပြသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုနားဆင်ကြပါတော့မယ်မနေ့ကဩဂုတ်လ24ရက်နေ့မှာမြန်မာနိုင်ငံအလဲပိုင်းကိုဗဟိုပြုပြီးတော့အင်အားပြင်းထန်တဲ့မီးခရင်လှုပ်ခတ်ခဲ့တဲ့အတွက်အ ਨੇ ဆုံးလူ3ဦးသေဆုံးပြီးတော့ဗကန်က6ရောက်အမွေနှစ်ဇေဒီပထိုးတွေအပါဝင်အဆောက်အဦတွေအများပြပျက်စီးခဲ့ရတဲ့အတွက်အမေရိကန်စိုးရကရောကုလသမဂ္ဂကပါဝန်내ရောက်တဲ့လူအပ်တဲ့ကူညီတွေကိုပေးဖို့အတွက်ပြင်ဆင်နေတဲ့အကြောင်းပြောဆိုလိုက်ပါတယ်အဲ့ဒီငရင်လှုပ်ခတ်မှုကိုအင်းဒီယန်အင်ဒီယားနိုင်ငံရဲ့အရှေ့ပိုင်းဒေတာတွေသာမကဘင်္ဂလားဒေ့ရှ်နိုင်ငံဒကာမျိုးနဲ့ထိုင်းနိုင်ငံဘန်ကောက်မျိုးတွေကပါခန်းစားခဲ့ရတာပါအပြည့်အစုံကိုဒေါခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
လူဦးရေ 9,000 လောက်နေထိုင်တဲ့6မြို့ရဲ့အရှိဘက်16မိုင်กว่าမှာမြောက်နဲ့52မိုင်လောက်ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့ငင်းဟာပြန်6.8ရှိတယ်လို့ USGS American ဘူမိတိုင်းတားရေးအဖွဲ့ကထုတ်ပြန်ပါတယ်။အခုလိုလှုပ်ခတ်ခဲ့တဲ့မြန်မာနိုင်ငံငလျင်နဲ့ပတ်သက်ပြီး American သမ္မတကစိုးရိမ်မှုရှိကြောင်းနဲ့အခြေအနေကိုစောင့်ကြည့်နေပါကြောင်းဗိုလ်တစ်ဖူးနေမှာပဲသမ္မတအင်ဗျူပြောခွင့်ရ George Arnes ကပြောပါတယ်
။ The United States is monitoring developments from the earthquake that hit North Central
မြန်မာနိုင်ငံရဲ့အလယ်မြောက်ဘက်မှာမြင်းကလင်းလှုပ်ခဲ့တာနဲ့ပတ်သက်လို့ American ပြည်ထောင်စုကအခြေအနေဖြစ်ထွန်းမှုတွေကိုလေ့လာစောင့်ကြည့်နေပါတယ်။မြင်းကလင်းလှုပ်ခတ်မှုနဲ့ပတ်သက်လို့အချက်လက်တွေကိုစုဆောင်းနေဆဲရှိပြီးရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံအပြင်မြန်မာအစိုးရနဲ့နိုင်ငံတွင်းမှာရှိတဲ့အခြားလူသားချင်းစာနာမှုမဟာမိတ်အဖွဲ့တွေနဲ့လည်းနီးနီးကပ်ကပ်ဆက်သွယ်ဆောင်ရွက်နေပါတယ်
။လိုအပ်တဲ့အကူအညီပေးဖို့အတွက်အမေရိကန်တန်ယုံကလှုပ်ဆောင်နေကြောင်းနဲ့မြန်မာနိုင်ငံကိုအကူအညီပေးဖို့အတွက်မြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းလည်းပြောပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်အဲလစ်ဘက်ထရူရော့ကလည်းမြန်မာနိုင်ငံရဲ့ငလျင်တန်ခံရတဲ့အခြေအနေအပြည့်အစုံကိုသိရဖို့အတွက်စ조사နေဆဲဖြစ်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ပြင်ဆင်ထားကြောင်းပြောပါတယ
်။ We're also aware and have seen the reports of the earthquake that struck north central Burma.
မြန်မာနိုင်ငံအနောက်မြောက်ပိုင်းမှာဒီနေ့မြင်းကလေးလှုပ်သွားတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကသတင်းရရှိထားပြီးအသက်ဆုံးရှုံးခဲ့သူတွေရဲ့မိသားစုတွေနဲ့အတူထပ်တူထပ်မြကြေကွဲဝင်နေရပါကြောင်းအသိပေးအပ်ပါတယ်။မြင်းကလေးလှုပ်ခါသွားတာနဲ့ပတ်သက်လို့သတင်းချက်လက်တွေစုဆောင်းနေဆဲရှိပြီးမြန်မာအစိုးရပြင်လူသားချင်းစာနာမှုအကူအညီပေးရေးမဟာမိတ်အဖွဲ့အစည်းတွေနဲ့လည်းညီကစွာဆက်သွယ်နေတဲ့အပြင်အခြေအနေကိုနီးနီးကပ်ကပ်လေ့လာနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးဖို့အဆင်သင့်ရှိပါတယ်
။တချိန်တည်းမှာပဲ Republican Party ကသမ္မတလောင်း Donald Trump ကလည်းသူရဲ့ Florida ပြည်နယ်မဲဆွယ်ပွဲရောက်နေတော့မှာပဲမြန်မာနဲ့အီတလီနိုင်ငံတွေကအားပြင်းငလျင်တန်းခံခဲ့ရသူတွေနဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးနေမှာဖြစ်ကြောင်းသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။မြန်မာနိုင်ငံငလျင်ကော်မတီကအခြေအနေတွေကိုအချိန်လိုက်တပြေးညီသတင်းထုတ်ပြန်ပေးနေတယ်လို့ငလျင်ဗဟိုချက်နဲ့မိုင်40အတွင်းဒေသအခြေအနေတွေကိုစောင့်ကြည့်ဖို့အတွက်နှိုးဆော်ခဲ့ပါတယ်။6ငလျင်တန်းကြောင့်လူ3ဦးအနည်းဆုံးသေဆုံးခဲ့ရပြီးငလျင်ဗဟိုချက်နဲ့မိုင်အဆိပ်လောက်ပဲကွာတဲ့ပကံမှာတော့ဈေးဒီပထိုးပေါင်း90ကျော်ပျက်စီးခဲ့တယ်လို့ယဉ်ကျေးမှုဝန်ကြီးဌာနကပြောဆိုပါတယ်။တနည်းအားဖြင့်အီတလီနိုင်ငံရောမမြို့အရှိမြောက်ဘက်မိုင်းတရကွာကရှီဟောင်းအကူမိုလီမြို့ကလေးနဲ့လေးမိုင်ကွာမြောက်6မိုင်နဲ့ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့ပြင်းအား6.2ရှိတဲ့ငင်းငင်းတန်းကြောင့်တစ်မျိုးလုံးနီးနီးပျက်စီးသွားတယ်လို့လူပေါင်း120တဲ့မနေ့လဲသိဆုံးခဲ့ရပါတယ်။အခုလိုဗုဒ္ဓဘူးနေမှာမြန်မာနဲ့အီတလီကငလျင်တန်းခံရသူတွေအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကဝန်내ခြေခွဲချောင်းအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ
် The Secretary General is very much saddened by the reports of lives lost and damage caused by earthquakes today in Italy and Myanmar.
မြန်မာနဲ့အီတလီမှာဒီကနေ့လှုပ်ခဲ့တဲ့ငလျင်ကြောင်းအသက်တေဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးရတဲ့သတင်းတွေကြောင်းအတွင်းမှုချုပ်ကစိတ်မကောင်းဖြစ်ရတယ်လို့နှစ်နိုင်ငံပြည်သူတွေနဲ့အစိုးရတွေအတွက်ဝန်내ခြေခွဲချောင်းပြောကြားခဲ့ပါတယ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုယုံကနေနှစ်နိုင်ငံအာဏာပိုင်တွေနဲ့ဆက်သွယ်ပြီးတော့အခြေအနေတွေကိုနီးကပ်စောင့်ကြည့်နေပါတယ်။အာဏာပိုင်တွေနဲ့ဒေသအဖွဲ့အစည်းတွေအတွက်လိုအပ်တဲ့ဘယ်လူသားချင်းစာနာမှုမျိုးကိုမဆိုအကူအညီပေးဖို့ကုလသမဂ္ဂမိတ်ဆွေနိုင်ငံတွေနဲ့အတူအသင့်ပြင်ထားပါတယ်
။ဂျနီဗာအခြေစိုက်အိုချာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာနဲ့အရေးပေါ်အကူအညီကယ်ဆယ်ညှိနှိုင်းဆောင်ရွက်မှုအဖွဲ့လက်ထောက်အတွင်းမှုချုပ်စတီဖန်အိုဘရိုင်းကလည်းငလျင်တန်းခံခဲ့ရတဲ့မြန်မာနဲ့အီတလီနိုင်ငံတွေကအစိုးရတွေနဲ့လူထုအတွက်ဝန်내ချောင်းနဲ့လူအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုပေးအပ်ဖို့အတွက်လုပ်နေကြောင်းပြောဆိုခဲ့ပါတယ်။6ငလျင်ရဲ့ရိုက်ခတ်မှုကိုရန်ကုန်မန္တလေးမြို့ကြီးတွေမှသာမကအိန္ဒိယနိုင်ငံအနောက်ဘင်္ဂလားဘီဟာနဲ့အာတန်ပြည်နယ်တွေမှပါခံစားခဲ့ရပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့တော်မှာတော့လူတွေဆင်းပြေရင်ထိခိုက်ဒဏ်ရာသူက20လောက်ရှိခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းငလျင်လှုပ်ခတ်မှုကိုခံစားခဲ့ရတာဖြစ်ပါတယ်။
ဒေါက်ကီမျိုးတဲ့ပြောပြသွားတာဖြစ်ပါတယ်တစ်ဆက်တည်းပြောရမယ်ဆိုရင်အဲ့ဒီအင်အားပြင်းမိခင်လင်တန်းကြောင့်ရေနံကြောင်းနဲ့ပခုတ်ကူမျိုးတွေမှာလူတွေတေဆုံးခဲ့ရတယ်လို့ဗကန်ညာဦးကရှီဟောင်းဖျားတွေအပါဝင်ကြံတဲ့မျိုးတွေမှာလည်းဇေဒီပထုအများပြပျက်စီးခဲ့ရပါတယ်လွန်ခဲ့တဲ့နှစ်ပေါင်း40ကျော်ဗကန်မှာလှုပ်ခဲ့တဲ့ငလျင်နောက်ပိုင်းမှာအတော်ပြင်းထန်တဲ့ငရင်အဖြစ်ဒေတာကဏီကရှုမြင်ကြပါတယ်ဆက်တွေ့မိမြန်းထားတဲ့ကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ပြင်းအား6.8ရှိတဲ့ငလျင်ဟာမြန်မာနိုင်ငံအလေပိုင်း6မြို့ရဲ့အနောက်ဘက်15မိုင်ကျော်အကွာကိုဗဟိုပြုပြီးဗိုလ်ထုနေ့ညနေပိုင်း9နိုင်ကျော်မှာလှုပ်ခတ်သွားခဲ့တာဖြစ်တယ်လို့အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာန USGS ကသတင်းထုတ်ပြန်ပါတယ်။ငလျင်ကျောက်6မြို့နယ်မှာလူအသေးအပြောက်မကျရသေးပေမဲ့ တမိုင်းဝင်ဇေဒီအပါဝင်ဇေဒီ၁၁စုလောက်ပျက်စီးတွေရှိခဲ့တယ်လို့ဒေသခံဦးစိုးဝင်းကသူ့အတွေ့အကြုံကိုပြောပါတယ
်။ဟုတ်တယ်ကျွန်တော်50ပြည့်တူတူပြင်းတယ်ဒီလိုကြီးလှုပ်တာတော့အဲဒီလိုကိုတော်တော်လေးကြားတယ်။အဲဒီလိုလှုပ်နေပြီဆိုမှပြုံးကြတာလေအထောက်လှုပ်လိုက်တာ။အထောက်လှုပ်လိုက်တဲ့ကြတော့ကျွန်တော်ရှင်တိုက်ထဲမှာကျွန်တော်တမန်သမီးကအထက်သားကြီးအောက်ထွက်ချရတယ်လို့ဝမ်းတော်လို့ဖြစ်သွားတာ။ဘယ်လိုနေရလဲအဲလိုလဲရတာမသိဘူး။ဆောင်းမြင်နေဆက်လေးမှာဘယ်လိုရှိရင်ဒီလိုဆက်ကစီတော့ရှိတယ်။ရှင်ကြီး၆ပြားဆိုတာ။ဟုတ်ကျွန်တော်တပိုင်းမတရားပဲပေါ့သူကလည်း။အဲ့ဒီပြားဆိုတဲ့ဘယ်ကြီးရဲ့ပြက်ကြရတာ။ဟိုကျလန်ကျလောက်ကနေပြီးပြက်ကြရတာများတယ်။ခုဖျားတွေကြတော့များများ။ဟိုရှိရဆောက်ဦးကြီးရတော့သူကြတာကျွန်တော်တို့ရှင်ကကူလောလောကနေနှစ်တိုက်တိုက်နှလုံးရှိတယ်။ဟုတ်တယ်နင်းပြင်းလေးလက်ထက်ကြရလေ။ဟိုလူအသေးကြောက်ပါနာတော့မရှိဘူး
။၆မြို့နဲ့မဝေးလာတဲ့ရေနံချောင်းမြို့မှာတော့ငလျင်လှုပ်ခတ်မှုကြောင့်အေယာဝရီမြေကမ်းပါပြိုကျခြင်းမှာ9တန်းကျောင်းသူတူနဲ့3တန်းကျောင်းသားတူမြေပိတည်ဆုံသွားရတယ်လို့ရေနံချောင်းမြို့နယ်က NLD ပါတီတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးတင့်လွင်ကပြောပါတယ
်။ရေချောင်းရဲ့ဈေးရှိပနာတန်းကန်ဖျားပဲ့သွားတယ်ပေါ့နော်။အဖေးမောင်သားပဲ့သွား။ဒီဖျားတကူကြီးဖျားဆိုတော့ဒီဖျားမှာဌာပနာလို့ပြောလို့ရှိတော့ပေါ့နော်အဲ့ဒါကြီး။တက်ဆန်လာပြီးတော့ဒါကိုစောင့်ရှောက်တယ်ပေါ့နော်။အဲ့ရာဝင်းဝိုင်းထားတာကိုရှိတယ်ပေါ့။အခုကညနေကရဲ့ရွာပေါ့နော်ဒီသွားပါကလေးမြောင်ရေးပြီးပြီးဆုံးတယ်ပေါ့နော်သူကဒီကဘာနဲ့ညီတော့ဟိုဒီကျင်ရေးအရောက်တော့အဲကဘာနဲ့ညီရမှာကလေးမြောင်ကတောက်ပြီးတော့အဲကလေးကျွန်တော်ရေးပြီးပြီးတော့ပြီးဆုံးတာပေါ့နော်ဟိုတယောက်ကကိုတန်းကျောင်းသူလို့ပြောတယ်တယောက်ကတော့တုံတန်းကလေးပဲအေးဒီကလေးကတော့နှစ်ပေါင်း40တဲ့ပါတော့အင်တာနေပေါ့နော်သူကလိုင်းဖီးရလို့ပါတယ်တော့ဟိုလုပ်တယ်ကြအော်နဲ့ထိတ်လန့်သွားတော့ဗောန
ော်ပကုတ်ကူမြို့နယ်ကွမ်းရွာမှာငလျင်တန်ကျောက်စေးပေါင်းယုံအုပ်နေရန်ပြိုကျရာကအသက်20ကျော်အမျိုးသားတဦးတည်ဆုံသွားရတယ်လို့ပကုတ်ကူမြို့ကန်ဦးဟန်စော်ဝင်းကပြောပါတယ
်ဟိုပကုတ်ကူမြို့နယ်ကွမ်းရွာဗောနော်ကွမ်းရွာမှာကျွန်တော်တို့ကျွန်တော်ကဗာဂျီးနီးယားစေးပေါင်းယုံဘေးမှာသူကတဲလီကက်ဆောက်တာလေကက်ဆောက်ပြီးတော့ဓာတ်နေတဲ့တဲလီမှာမောင်နှမနှစ်ယောက်အသက်20နှစ်23ပါဝင်းနေမောင်နှမနှစ်ယောက်အဲ့မှာဒီနေလို့တော့အဲ့ဒီစေးပေါင်းရုံဘောကနိုင်ရန်ပြူကြပြီးတော့တရားဝတ်ထိုင်ရတယ်ယောက်ျားလေးဖြစ်တဲ့မောင်ကစုံသွားတယ်ကျန်တာကတော့ပကုတ်ဦးမှာလည်းမျိုးမလမ်းပေါ်မှာတိုက်ခန်းနေပေါ့အဲ့ဒီတိုက်ခန်းကတော့လည်းနှစ်ကလည်းကြာပြီကအဲ့ဒီတိုက်ခန်းပေါ်ပိုင်းလေးပေါ့ပေါ်ပိုင်းတို့ကြတယ်နောက်ကကျတော့ကိုင်းရွာမှာဆိုရင်အဲ့ဒီဈေးကြီးရောအက်ခွဲပြီးတော့ချီတော်မြေခရတယ်နောက်ကရှင်တန်းတဲ့ကဒီချီရချင်းမျိုးကရှင်လေးဆိုတော့အကြီးကရှင်လေးကတော်တော်ကြီးတယ်အဲသူကနေရတဲ့ဖက်ကယူကြတယ်ပေါ့နော
်ချောင်းမြို့ငလျင်တန်းကျောက်ပကံညောင်ဦးမြို့တွေမှာဖျားစီတီပေါင်း185စုပျက်စီးသွားတယ်လို့ပြည်ညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်အလားတူငလျင်တန်းကျောက်မင်းမှုမြို့နဂဘွက်တောင်ရွှန့်ချော်ရီတွေရှန်ကြပြီးအမတော်မောင်တော်နှစ်နန်းဆောင်နန်းရန်တွေအကွဲသွားခဲ့ပါတယ်ရခိုင်ပြည်နယ်မြောင်ဦးမြို့မှာတော့ယရနမန်အောင်စီတီထီတော်မြေခါသွားပြီးကျောက်ပြူမြို့စေမော်ကြီးရွာနားမှာရွှွန်မီးတောင်ဟာပေ20အမြင့်ထိပေါက်ထွက်ခဲ့ပေမဲ့လူတွေကိုထိခိုက်တာမျိုးမရှိခဲ့ဘူးလို့ကြံကြားရေးဌာနသတင်းမှာတွေ့ရပါတယ
်။အဲ့ဒါကတော့ကိုညံဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။တစ်စက်တည်းပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာဗိုလ်ရုနေညနေ9နာရီကျော်ကျော်ကမကွေးတိုင်းဒေသကြီးအတွင်6မြို့နယ်ရဲ့အနောက်ဘက်12မိုင်လောက်ကိုဗဟိုပြုတ်ပြီးတော့အင်အား6.8ပင်းရရှိတဲ့မြင်းငင်းလှုပ်သွားတာကြောင့်အနည်းဆုံးလူ3ဦးသေဆုံးသွားပြီးတော့မကွေးတိုင်းဒေသကြီးအပါဝင်စကိုင်းတိုင်းရန်ကုန်တိုင်းရခိုင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်ကချင်ပြည်နယ်တွေအပြင်အင်းဒီချင်းထိုင်းနိုင်ငံနဲ့အိန္ဒိယနိုင်ငံတွေကိုပါရိုက်ခတ်သွားခဲ့ပါတယ်။လှုပ်ခတ်သွားတဲ့ငလျင်ဟာပကံမြို့မှာ1985ခုနှစ်တုန်းကလှုပ်သွားတဲ့ငလျင်ပြီးရင်ဒုတိယအကြီးဆုံးငလျင်ဖြစ်တယ်လို့ပကံမြို့ရှီအောင်သူတည်တဏ္ဌာနရဲ့အမျိုးသားပြတိုက်ဦးစီးဌာနကညွှန်ကြားရေးမှူးဦးမမောင်ကျော်ကပြောပါတယ်နေ့ကလှုပ်သွားခဲ့တဲ့ငရင်ကြောင်းပျက်စီးသွားခဲ့တဲ့အခြေအနေတွေနဲ့ပြန်လည်ပြုပြင်ဆောက်လုပ်ရမယ့်အစီအစဉ်တွေကိုကိုဇော်ဝင်းလှိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပြပါတယ်ခင်ဗျာ
85ငလျင်ပြင်းတော့ဒါကပကံအတွက်တော့ဒုတိယအကြီးဆုံးငလျင်လို့ပဲပြောရမှာပါနော်နောက်ကအပျက်စီးထိတိုင်းမှုကတော့အကြီးတွေအဖြစ်နည်းနည်းများတယ်လို့ဆိုရပါမယ်85ခုနှစ်ကပျက်စီးသလောက်တော့ဒီမှာမှုမရှိဘူးတော့ကျွန်တော်တို့အဲ့ဒါမျိုးယူဆရပါတယ
်အခုကျွန်တော်တို့အခုပကံအာယုံဆိုင်ပြီးကြည့်ကြမယ်ဆိုလို့ရှိရင်ပျက်စီးသွားတဲ့ဇေဒီပထိုးပေါင်းက185လောက်ရှိတယ်ဆိုပြီးတော့ပြန်ကြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ထားတာရှိပါတယ်ဆရာတို့ရထားတဲ့သတင်းအချက်အလက်တွေနဲ့ရောဘယ်လိုမျိုးများကွာခြားမှုရှိနိုင်ပါမလဲဆရာ
အဲ့ဒါကတော့ကျွန်တော်တို့စစ်ဆေးရအောင်ပါခင်ဗျဘာဖြစ်လဲဆိုတော့မနေ့တုန်းကဖြစ်သွားတဲ့ချိန်ကလည်း9နာရီလောက်ဖြစ်ပါတယ်ကျွန်တော်တို့စီးရင်
ကောက်တဲ့အချိန်ကလည်းကျွန်တော်တို့အချိန်အရန်တူတော့မှာလေမိုးလည်းယွာနေတဲ့ခါကျတော့ကျွန်တော်တို့ဟိုစင်းနေမှာတချို့နေတာမှာထပ်နေတာတွေရှိပါတယ်ဗ
ျအရင်တစ်ခေါက်1985ငရင်တုန်းကဖြစ်သွားတဲ့အချိန်မှာဆရာမမီသလောက်ပြောပြပါလားဆရာ
အဲဒီတုန်းကတော့ပျက်စီးလဲပျက်စီးမှုလည်းနည်းနည်းကြီးမှတယ်ပေါ့နော်ကြီးမှပျက်စီးမှုလည်းကြီးမှတဲ့ခါကျတော့ကျွန်တော်တို့အချိန်တော်တော်လေးယူရတဲ့သဘောရှိပါတယ်ဗျဒါပေမဲ့ကျွန်တော်တို့ကအခုလှုပ်တဲ့ငွေတွေမှာတော့ကျွန်တော်တို့ပျက်စီးမှုစိုးရတာကတော့ကျွန်တော်တို့ဆူလာမနီဇေရီပေါ့နော်ဆူလာမနီဇေရီဆိုတာကဒီမှာတော့အမြင့်ဆုံးဇေရီဟိုကနှစ်နဲ့ဇေရီတစုလည်းဖြစ်တယ်နောက်တော့ကသူကအဓိကဖြစ်တာကတော့သူကကွန်းတော်တစ်ခုလုံးဒီပါကျွန်တော်တို့ပျက်စီးသွားတယ်ပေါ့တခြားပြားတွေတော်တော်များများကတော့အကြီးတော်မြေခတ်သွားတာတွေရှိပါတယ်ကျွန်တော်စောင်းသွားတာတွေရှိပါတယ်ချို့ကတော့အက်သွားတာတွေရှိပါတယ်ချို့ကျတော့ဟိုပစ်စီရန်အပေါ်ပိုင်းလောက်ပဲဖြစ်တာရှိပါတယ်ဆူလိုတာကတော့ကျွန်တော်တို့ဒီအမြင့်ပိုင်းထိပ်ချားပိုင်းလောက်ကိုပဲကျွန်တော်တို့ပျက်စီးမှုကြီးကြီးမားမားကြီးတွေမဟုတ်တာအရေးအတွက်အားဖြင့်တော့များပဲပဲကျွန်တော်အရန်ကြီးကြီးကြီးမားမားဒီမှာဖြစ်တာကိုကျွန်တော်တို့တွေးရပါလေဗျ85ခုနှစ်ငလျင်နဲ့စာလို့ရှိရင
်ဟုတ်ကဲ့ဆရာ
တော့နောက်တစ်ခုကကျွန်တော်တို့ဟိုပြုတ်ပြင်းထိမ့်သိမ်းမှုဘိုင်းတွေမှာတော့ကျွန်တော်တို့85ငလျင်ပြီးနောက်ပိုင်းမှာပြုတ်ပြင်းတဲ့ခါမှာကျွန်တော်တို့ဒီအင်္ဂါစုံတွေကျွန်တော်တို့ဟိုပြင်ကြပါတယ်ခင်ဗျဒါပေမဲ့အခုဒီငလျင်ပြီးတဲ့နောက်ပိုင်းမှာပြင်မဲ့အခြေအနေကတော့ကျွန်တော်တို့ဒီမူလအင်္ဂါစုံအတိုင်းပြင်မှာမဟုတ်ဘူးလို့ယူဆပါတယ်ဒါကတော့ကျွန်တော်တို့ဒီပညာရှင်အဖွဲ့နဲ့ညီနိုင်ပြီးတော့ဆောင်ရွက်ရမှာပါအင်္ဂါစုံဆိုတာအမှဖရဲတစုမှာပြစ်စံစီကိုပြက်စီးသွားတယ်တပိမောဒီပြက်စီးသွားတယ်စသဖြင့်ပြက်စီးသွားတယ်ဆိုရင်ဟိုထီတော့အထီကျွန်တော်တို့ပြန်ယူတော့အစ်စ်ပြန်လို့တာပါဗျာကျွန်တော်တို့နောက်ပိုင်းမှာကျွန်တော်တို့ထင်းသိမ်းမှုတွေလုပ်တဲ့ခါမှာတော့ယခုလက်ရှိပြက်စီးနေတဲ့ဟာကိုပဲဆက်ပြီးတော့ပြက်စီးမတော့ထင်းသိမ်းတဲ့ပုံစံနဲ့သွားနေပါတယ်ဗျအဲ့တော့ဟိုပြန်လည်ပြုပြင်တဲ့အခါမှာကျွန်တော်တို့ထင်းသိမ်းမှုစနစ်လေးတွေကတော့85ငလျင်နောက်ပိုင်းမှာပြုပြင်တာနဲ့အခုငလျင်နောက်ပိုင်းမှာပြုပြင်မှုပုံစံမျိုးတော့ကျွန်တော်တို့နည်းနည်းလေးတော့ပွဲလဲသွားနိုင်ပါတယ်
အခုဘောပေါ့ဘေးဆောင်လေးပဲပဲ့သွားတာပဲဖြစ်ဖြစ်ထီတော်ကြီးတခုလုံးမြေခါသွားတာပဲဖြစ်ဖြစ်ပေါ့နော်တခုပျက်စီးသွားတဲ့ဇေဒီပထိုးတွေကိုပြုပြင်တဲ့နေရာမှာဆရာတို့ကမူရင်းပုံစံမပြတ်အောင်ငရင်ကြောင့်ပဲ့ကျသွားတယ်ဆိုရင်ပဲ့ကျသွားတဲ့အလျောက်ကလေးထားပြီးတော့ထပ်ပြီးမပြတ်အောင်ထိမ့်သိမ့်မဲ့ပုံစံလားဒါမှမဟုတ်လေပြန်ပြီးတော့တိဆောက်ကြမှာလားဆရာ
ကျွန်တော်တို့အခုသွားနေတဲ့စနစ်ကတော့ဖြစ်နေတဲ့ဟာကိုပဲဆက်ပြီးတော့ပြတ်မသွားအောင်အခိုင်မှုရှိလောက်အောင်ပဲကျွန်တော်တို့ပြင်ပါပါဗျာကျက်သွားတဲ့နေရာအစအဆုံးကိုထီတော့အထိပြင်သွားမယ်လို့တော့ကျွန်တော်အနေနဲ့တော့မယူဆပါဘူးဒါတော့ကျွန်တော်တို့ပညာရှင်အဖွဲ့နဲ့ညှိနှိုင်းပြီးတော့မှဘယ်လိုပြုပြင်ထိန်းသိမ်းရမယ်ဆိုတော့ကျွန်တော်တို့နည်းစနစ်တွေကိုတော့ချပြမှာပါ
ဆောစောဆရာပြောတဲ့အထက်မှာဆူလာမနီဇေဒီတော်ဟာဆိုရင်တိတိတာတာပေါ့နော်ဟိုအထင်ကြီးဇေဒီတွေထဲမှာပျက်စီးသွားတဲ့အကြီးကြီးမားပျက်စီးသွားတဲ့ဟာပါတယ်ပြောပါတယ်ဆရာဆူလာမနီဇေဒီအပြင်တခြားဟိုတိတိတာတာဟိုပေါ့အထင်ကြီးဇေဒီတွေကလူတီများတဲ့ဇေဒီတွေကဟိုနည်းနည်းကြီးကြီးမားမားပျက်စီးသွားတာဘယ်နှခုလောက်များရှိပါမလဲဆရာ
အကမှန်ကြီးအလိုအထင်ကြီးရဖျားတွေရတော့ကျွန်တော်တို့ဆယ်သူလောက်ပဲရှိပါမယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကကျွန်တော်တို့ကြားတာကအခု UNESCO အဖွဲ့ကနေပြီးတော့ဒီကိစ္စကိုအရေးတကြီးကိစ္စအဖြစ်ဆုံးဖြတ်ပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့ UNESCO အဖွဲ့ကပေါ့နော်ဆုံးဖြတ်ပြီးတော့ဒီပြန်လည်ပြုပြင်မှုမှရေးကိစ္စတွေကိုဦးစားပေးဆောင်ရွက်သွားဖို့အတွက်စီစဉ်နေပါတယ်ဆိုပြီးတော့အရိယာတာဝန်ရှိတဲ့သူကပြောတာကျွန်တော်တို့ကြားရပါတယ်ဆရာတို့နဲ့ UNESCO နဲ့ရောအဆက်အသွယ်ရှိပါပြီလားဆရာဘယ်လိုမျိုးအနေထားရှိပါလဲ
ဟုတ်ကဲ့ရှိပါဗျာအခုမတက်ချင်တဲ့ UNESCO အဖွဲ့ကကျွန်တော်တို့ဒီကျွန်တော်တို့နိုင်ငံမှာဌာနကိုယ်စားလှယ်တွေလည်းမတက်ချင်啊ကျွန်တော်တို့ရောက်လာကြမှာပါကျွန်တော်တို့ဒီနေပြည်တော်ကနေပြည်တော်ကကျွန်တော်တို့ဌာနကဒုတိယညွှန်ကြားမှုချုပ်ဦးဆောင်တဲ့ကျွန်တော်တို့ဒီအန်ဒီယာနဲ့ပတ်သက်ပြီးတော့အခုထင်းသိမ်းအဖွဲ့တွေလည်းမတက်ချင်啊အားလုံးရောက်လာကြမှာပါကံဆိုရတော့ကျွန်တော်တို့နိုင်ငံရဲ့ဒါကအသေးနှလုံးပါဗျာအသေးနှလုံးအမွေအနှစ်တွေဒီလိုဖြစ်သွားတယ်ဆိုတာကကျွန်တော်တို့မှာတော့ရင်ထဲမရှိအောင်ခံစားရပါတယ်အလားတူသာပဲကျွန်တော်တို့ခံစားနေရတဲ့လူတွေကျွန်တော်တို့နိုင်ငံတွေမှာမဟုတ်ပါဘူးတခြားနိုင်ငံတွေမှာရှိနေရောက်တဲ့ကျွန်တော်တို့မြန်မာပြည်မှန်သမျှဒီလိုပဲခံစားရမှာပါလေ
ဒါကတော့မြန်မာနိုင်ငံမှာဗိုလ်ထုနေကလှုပ်ခတ်သွားတဲ့အင်အားပြင်းမေးငလျင်နဲ့ပတ်သက်တဲ့သတင်းတွေကိုဒေါခင်မျိုးတက်ကိုညံဝင်းအောင်နဲ့ကုဇော်ဝင်းလှိုင်တို့ကစူးစီးပြီးတော့တင်ပြပေးသွားကြတာဖြစ်ပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင
်အခုတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်တဲ့သတင်းလွှာကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အရေးကိစ္စတွေကိုဖြေရှင်းပေးဖို့အတွက်ရည်ရွယ်ချက်နဲ့ကုလသမဂ္ဂအတွင်းမှုချုပ်အဟောင်း နိုဘယ်ညီငယ်ဆုရှင်ကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းလိုက်တဲ့ပေါ်မှာနိုင်ငံတကာလူခွင့်ရေးကော်မရှင်အဖွဲ့တွေကနေပြီးတော့ကြိုဆိုလိုက်ကြပါတယ်ဖြစ်ပျက်နေတဲ့လက်တွေ့အခြေအနေတွေကိုလေ့လာပြီးတဲ့နောက်မှာအစိုးရကအကောင့်ထဲဖုံးဆောင်ရွက်နိုင်မဲ့အကြံပြုချက်မျိုးကိုကော်မရှင်အနေနဲ့ပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်းလည်းပြောဆိုခဲ့ကြပါတယ်အသေးစိတ်ကိုမတ်နန္နာချန်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်မှာ2012ခုနှစ်ကလူတရာကျော်တည်ဆုံခဲ့ရပြီးတော့လူတသိန်းကျော်ဟာလည်း IDP ဒုက္ခသည်တွေဖြစ်စခန်းတွေမှာနေထိုင်နေရဆဲဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေနဲ့မွဆလင်တွေအကြားဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခတွေဖြစ်ရှင်းဖို့အပါအဝင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ကိုဖီအာနန်ဦးဆောင်ပြီးတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနကဖွဲ့စည်းခဲ့တဲ့အပေါ်နိုင်ငံတကာလူခွင့်ရေးကျွမ်းကျင်သူတွေကကြိုဆိုခဲ့ကြတာပါ။ထိုင်းခြေဆိုင်လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ 45 Rights ကတော့ကြေညာချက်ထုတ်ပြန်ခဲ့ပြီးကော်မရှင်ဖွဲ့စည်းခဲ့တဲ့အပေါ်ကြိုဆိုကြောင်းနဲ့ဒီကော်မရှင်အနေနဲ့ရခိုင်ပြည်နယ်ရင်းမှာဆက်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအဆုံးသတ်အောင်ကြိုးပမ်းတင်တယ်လို့ပြောဆိုခဲ့ပါတယ်။ 45 Rights ရဲ့အကြံပေးဘုတ်အဖွဲ့ဝင်လည်းဖြစ်ရခိုင်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးသူလည်းဖြစ်ခဲ့ဘူးသူတောမက်စ်အိုဟေကင်ဒါနာကဒါဟာအများမျှော်လင့်ဆောင်စားနေတဲ့မှန်ကန်တဲ့ဆုံးဖြတ်ချက်အဖြစ်ပြောဆိုခဲ့ပါတယ
်။ A very relevant decision from the government.
အစိုးရရဲ့ဒီဆုံးဖြတ်ချက်ဟာအင်မတန်မှတင့်တော်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အမျှော်မြင်ရှိတဲ့လုပ်ရက်လည်းဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်လိုထင်ရှားတဲ့ခေါင်းဆောင်တွေဟာရှုပ်ထွေးတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အရေးကိုဝိုင်းဝန်းဖြည့်ရှင်းရမှာတင့်တော်တဲ့ပုံကုတ်မျိုးလို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်လဲအခြေခံအားဖြင့်တော့ NLD အစိုးရရဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်ကြိုးဆိုပါတယ
်။အခုဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့ Coffee Annan Foundation နဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်ပြီးတော့ဗက်လိုက်မှုမရှိဘဲတကယ်လက်တွေ့ဖြစ်ပျက်နေတဲ့အခြေအနေတွေကိုအစီရင်ခံအကြံပေးသွားမှာဖြစ်တဲ့အပြင်ရခိုင်ဒေသကအခြေအနေတွေကိုနိုင်ငံတကာကပါလက်ခံလာအောင်လို့Mr. Kofi Annan လို့အတွေ့အကြုံရင့်ကျက်သူတဦးကိုဦးဆောင်စေတာဖြစ်တယ်လို့ကော်မရှင်တာဝန်ရှိသူတဦးကဆိုပါတယ်။2008ခုနှစ်ကနေ2014ခုနှစ်အထိမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးစုံစမ်းစစ်ဆေးသူအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကိုယ်တိုင်နဲ့ရခိုင်ပြည်နယ်ကိုရောက်ခဲ့ဘူးတဲ့ Mr. Kindana ကသူ့အနေနဲ့ကော်မရှင်ကိုဦးစားပေးဆောင်ရွက်စေချင်တာနဲ့ပတ်သက်ပြီးအခုလိုအကြံပြုခဲ့ပါတယ
်။ As a former reporter,What I would like to see in Rakhine State
ကျွန်တော်ကိုယ်တိုင်လည်းအကြိမ်တော်တော်များများနေရာတော်တော်များများကိုရောက်ခဲ့ဘူးတဲ့ရခိုင်ပြည်နယ်မှာလူအခွင့်ရေးကိုယ်စားလှယ်ဟောင်းတူအနေနဲ့မြင်တွေ့လူတာကတော့လူမှုအတိုင်းဝိုင်းကြားမှာခွဲခြားထားတဲ့မူဝါဒတွေကိုကျော်လွှားဖို့ပဲဖြစ်ပါတယ်လူမှုအတိုင်းဝိုင်းတွေကိုခွဲခြားထားတဲ့အတွက်အဓိကနှင်နာရတာကတော့ရိုဟင်ဂျာအတိုင်းဝိုင်းပဲဖြစ်ပါတယ်ဒါတွေကိုရခိုင်ကော်မရှင်နဲ့ကိုဖီအာနန်တို့ကဦးစားပေးဖြေရှင်းစေချင်ပါတယ်
အလားတူအမေရိကန်အခြေစိုက် Human Rights Watch လူခွင့်ရေးအဖွဲ့ကအာရှရေးရာတာဝန်ခံ Brett Adams ကလည်း Kofi Annan ဦးဆောင်တဲ့အကြံပေးကော်မရှင်ဖွဲ့စည်းခဲ့တဲ့အပေါ်ကြိုဆိုကြောင်းအခုလိုပြောကြားခဲ့ပါတယ
် And I'm confident that Kofi Annan Commission will come up with
Kofi Annan ဦးဆောင်တဲ့ကော်မရှင်အနေနဲ့ရခိုင်ပြည်နယ်ကပြည်ထနာရေးရဲ့ဒစိဘဝင်းဖြစ်တဲ့လူခွင့်ရေးပြည်ထနာကိုဖြည့်ရှင်းနိုင်မဲ့လက်တွေ့ကျတဲ့အကြံပြုတိုက်တွန်းချက်တွေပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ကော်မရှင်ဟာခိုင်မာအကောင့်ပြီးအခြေအနေတစ်ခုလုံးကိုခြုံငုံတုံးတက်နိုင်စွမ်းလည်းရှိပါတယ်။ဒါကြောင့်ဒီကော်မရှင်ကစီရင်ခံတဲ့အခါမှာလက်တွေ့အချက်လက်တွေကိုအခြေခံပြီးအစိုးရအနေနဲ့အကောင့်ထဲဖော်နိုင်မယ့်အကြံပြုချက်တွေဖြစ်လိမ့်မယ်လို့လည်းကျွန်တော်တို့ကမျှော်လင့်ထားပါတယ်
။ဒါ့အပြင်လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အရှိတောင်အာရှနဲ့ Pacific ရေးရညွှန်ကြားရေးမှူး Raffin Djamin ကလည်းမြန်မာအစိုးရရဲ့ကော်မရှင်ဖွဲ့စည်းကြောင်းကြေညာချက်ဟာရခိုင်ရေးကိုမြန်မာတာဝန်ရှိသူတွေအနေနဲ့အလေးထားကင်တွယ်နေတာကိုပြသတဲ့လက္ခဏာတစ်ရပ်ဖြစ်ပြီးဒါဟာရခိုင်ပြည်နယ်ရင်းကလူတွေအားလုံးလူခွင့်ရခံစားရစေဖို့အတွက်လမ်းစာဖြစ်စေမယ်ဆိုရင်တန်ဖိုးရှိတဲ့လှုပ်ဆောင်ချက်ဖြစ်လိမ့်မယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ကြံပေးကော်မရှင်အနေနဲ့စက်တင်ဘာလ5ရက်နေ့ကျရင်ရန်ကုန်မှာပထမအဆုံးတွေ့ဆုံကြမှာဖြစ်ပြီးတော့အခြေအနေတွေကိုလေ့လာပြီးနောက်တစ်နှစ်အကြာမြန်မာအစိုးရကိုအကြံပြုစီရင်ခံစာတင်သွင်းတော့မှလည်းဖြစ်ပါလိမ့်ရှင်
။မနနာချမ VOE American အတန်ကကြာတာပရီနေ့မနေ့ခင်အစီအစဉ်လေးကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာတော်ရချင်းတို့အခုနားဆင်နေကြတာတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်း나 यु ဝက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာစာရနဲ့အတူ
ဒီ liberal education ကကျောင်းသားတယောက်ရဲ့ whole development ကိုပညာရေးမှာပဲဖြစ်ဖြစ်လူမှုရေးမှာပဲဖြစ်ဖြစ်
သူယုံကြည်ရအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရပါမယ်မြမအရေးသုံးသပ်ချက်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးပါမယ်ဆူချီ visit confirms potential မြန်မာ China cooperation တရုတ်နဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်နိုင်တဲ့အလားအလာတွေရှိနေတယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကနေပြသနေပါတယ်ဆိုတဲ့ခေါင်းစဉ်နဲ့ရှူလင်းပင်းရေးသားထားတဲ့ဆောင်းပါးကို Global Times မှာဖတ်ရှုလာပါတယ်ဝင်းကြီးချုပ်လီကတ်ချန်ရဲ့ဖိတ်ကြားမှုနဲ့လာရောက်တဲ့မြန်မာနိုင်ငံတော်၏ကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တမိုင်းဝင်တရုတ်နိုင်ငံအလဲပတ်ခီးစဉ်ဟာနှစ်နိုင်ငံကြားနားလည်မှုတွေတိုးစေခဲ့တယ်လို့ဘေကျင်းနဲ့နေပြည်တော်ကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုပိုးပြီးတော့ကောင်းမွန်စေရေးအတွက်အဓိကပြုလုပ်ခဲ့တာဖြစ်တယ်လို့အစချီရေးသားထားပါတယ်။နှစ်နိုင်ငံကြားမိုင်ပေါင်း1400နီးပါးနယ်နိမိတ်ချင်းထိစပ်နေပြီးအဲ့ဒီနယ်စပ်ဒေသမှာတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြပါတယ်။တရုတ်နဲ့မြန်မာနိုင်ငံတို့ကြားမှာမရှိမဖြစ်လိုအပ်တဲ့မိတ်ဆွေရင်းချာဆက်ဆံရေးကိုလည်းထိန်းသိမ်းလာခဲ့ကြတာနှစ်ပေါင်းထောင်ကျော်နေပြီဖြစ်တဲ့အကြောင်းလည်းထောက်ပြထားပါတယ်။ပထဝီနိုင်ငံရေးကိစ္စတွေမြန်မာနိုင်ငံအတွင်းကနိုင်ငံရေးဖြစ်စဉ်အပြောင်းလဲတွေကတရုတ်နဲ့မြန်မာနှစ်နိုင်ငံရဲ့ဆက်ဆံရေးကိုဆန်းစစ်နေသေးရှိပါတယ်။အထူးသဖြင့်လွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကဆိုရင်မြန်မာလူထုကတရုတ်နိုင်ငံအပေါ်အကောင်းမမြင်ကြသလိုမြန်မာနိုင်ငံအတွင်းမှာပြုလုပ်တဲ့တရုတ်ရဲ့အကြီးစားရင်းနှီးမြှုပ်နှံမှုကြီးတွေကိုလည်းရဆိုင်ပြခရပြီးအဲ့ဒီကိစ္စရက်တွေဟာအခုချိန်မှာတော့အပြန်လှန်ယုံကြည်မှုကိုဆန်းစစ်စရာဖြစ်လာနေပြီဖြစ်ကြောင်းရေးသားထားပါတယ်။တရုတ်ကယင်းနှိမ့်မြုံနှံတဲ့မြစ်ဆုံရေအားလျှက်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကစုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုကိုမကြာခင်ကပဲဖွဲ့စည်းခဲ့ပါတယ်။အဲ့ဒီစီမံကိန်းကိုရပ်တန့်ထားခဲ့ရတဲ့အတွက်နှစ်ဖက်ကြားစိတ်ဝမ်းကွဲပြားမှုကိုပြန်လည်ပြင်ဆင်ပြီးဥပဒေနဲ့အညီဖြစ်အောင်ပြုလုပ်ဖို့ကြိုးပမ်းချက်တရဖြစ်တယ်လို့ရေးသားထားပါတယ်။ခီးစဉ်အတွင်းမှာတရုတ်နဲ့မြန်မာခေါင်းဆောင်တွေဟာမြန်မာနိုင်ငံရဲ့ညီညာရေးဖြစ်စဉ်မှာတရုတ်ကအပြုသဘောဆောင်တဲ့အခမ်းကဏ္ဍကနေပါဝင်ဖို့အတွက်သဘောတူညီမှုရရှိခဲ့ပါတယ်။ဖွံ့ဖြိုးမှုမရှိသေးတဲ့မြန်မာနိုင်ငံလိုနိုင်ငံရဲ့အစိုးရတရားအနေနဲ့လူနေမှုအခြေအနေကိုမြင့်တင်ပေးဖို့အတွက်တရုတ်နိုင်ငံနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်ထိရောက်မှာမဟုတ်ဘူးလို့လည်းထောက်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့အခွင့်အလမ်းတွေကိုဖန်တီးပေးနိုင်ခဲ့တယ်ဆိုတာတန်တရားဖြစ်စရာမရှိပါဘူးလို့လည်းကြေတာထားပါတယ်အပြည့်အစုံကို The Global Times မှာဖတ်ရှုနိုင်ပါတယ်စစ်အစိုးရလက်ထက်လူမှုပေါ်ဖိနှိပ်မှုပြတ်ထန်းထားတဲ့အရေးပေါ်အဲ့ဥတွေကိုဖျက်သိမ်းလိုက်ပြီးဖြစ်တဲ့အကြောင်းကြော်ရဲလင်းရေးသားထားတာကိုတော့ Anadolu Agency ရဲ့ online မှာဖတ်ရှုရပါတယ်အရင်မြန်မာစစ်အစိုးရတွေခေတ်ဆက်ဆက်ကနိုင်ငံရေးသဘောထားအမြင်ကွဲလွဲသူတွေကိုဖိနှိပ်ဖို့အတွက်ပြတ်ထန်းထားခဲ့ပြီးတော့လူများကဝေဖန်နေကြတဲ့အရေးပေါ်အခြေအနေကာကွယ်ရေးအဥပဒေကိုဖျက်သိမ်းဖို့အတွက်လွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်တယ်လို့ရေးသားထားပါတယ်။အောက်လွှတ်တော်မှာထောက်ခံမဲ260မဲ၊ကန့်ကွက်မဲ123မဲ၊ကြားနေမဲ9မဲနဲ့အတည်ပြုလိုက်တာဖြစ်ပြီးမကြခင်မှာအပြည့်တိုင်ဖျက်သိမ်းတော်မှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ရဲ့သဘာဝတိဦးဝင်းမြင့်ကပြောဆိုတယ်လို့ဆိုပါတယ်။ဒီဥပဒေဟာဝန်ကြီးချုပ်ဦးနုလက်ထက်ဗဟုအစိုးရနဲ့လွတ်လပ်ရေးတောင်းဆိုကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားပြည်တွင်းစစ်ဖြစ်နေချိန်မှာပြတ်ထန်းခဲ့တာဖြစ်တယ်လို့လည်းရေးသားထားပါတယ်။နောက်ပိုင်းမှာတော့တိုင်းပြည်ကိုဆက်လက်အုပ်ချုပ်ခဲ့တဲ့စစ်အစိုးရအဆက်ဆက်ကသဘောထားကွဲလွဲသူတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုနှိမ့်ကွပ်ဖို့အတွက်ဆက်လက်ပြီးတော့အသုံးပြုခဲ့တာဖြစ်တယ်လို့ထောက်ပြထားပါတယ်။အဲ့ဒီဥပဒေနဲ့နိုင်ငံတော်ပုံကတ်မှုတပ်မတော်ကိုတတ်ရှုဖြိုခွင်းရန်ကြံစည်မှုအစရှိတဲ့ခေါင်းစဉ်တွေတက်ပြီးတော့နှိရှေထောင်နှံတွေတည်တံ့တွေချမှတ်နိုင်တယ်လို့ရေးသားထားပါတယ်။
ပြီးခဲ့တဲ့၅နှစ်တက်တန်းအတွင်းစစ်တပ်ကထောက်ခံတဲ့ဥသိမ်းစိန်အစိုးရလက်ထက်မှာအဲ့ဒီဥပဒေနဲ့နိုင်ငံရေးစန့်ကျင်သူတွေလူမှုရေးတက်ကြွလှုပ်ရှားသူတွေသတင်းတောက်တွေအများအပြားကိုအေးအေးယူအပြစ်ပေးခဲ့မှုတွေအကြောင်းထောက်ပြရေးသားထားပါတယ်အပြစ်စုံကိုအနာဂတ်လူအေဂျင်စီအွန်လိုင်းမှာဖတ်ရှုနိုင်ပါတယ်
ကဒမကဒင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းမယ်လို့နိုင်ငံတော်အတိုင်းအမြံရုံးဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံတွင်အရေးကြီးတဲ့ကိစ္စရပ်တစ်ခုအတွက်ပြည်ပကထင်ရှားသူတို့ဦးဆောင်တဲ့အကြံပေးအဖွဲ့ကိုဖွဲ့စည်းဖို့လုပ်တာမြန်မာတပိုင်းမှာဒါဟာပထမဆုံးအကြိမ်လို့ဆိုရမှာပါ။ဆိုတော့ဒီကော်မရှင်နဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်ကိုကြားချင်ပါတယ်။ဒီကော်မရှင်ကနေရခိုင်ပြည်နယ်ရဲ့တိမ်မွေ့နဲ့နေတဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မယ်ရေရှည်နီးလန်းကောင်းတွေကိုရှာဖွေနိုင်မယ်လို့မျှော်လင့်ပါသလား။အခုလာမယ့်စနေညတိုင်းရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239938999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
စနေညတရားလီလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလိုသူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါမနခင်တိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကတင်ဆက်ပေးမှာပ
ါဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
inCahoots with.
ဆိုရဲအတုံးမဲ့ဖြစ်ပါလေ။စာလုံးပေါင်းက I N N အတွင်းမှာအထဲမှာ C A H O O T S Cahoots ကဒီနေရာမှာပြင်သစ်စကား Cahoot ကနေဆင်းသက်လာတာဖြစ်ပါလေ။ပြင်သစ်လို Cahoot ကတော့အင်္ဂလိပ်ကလေးလို့လုံးောက်ဒီပေးရပါလေ။ I N N ကအထဲမှာဆိုတော့အင်္ဂလိပ်ကလေးထဲမှာပေါ့ရှင်။တဲ့အိမ်ထဲနေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတီတွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပ္ပယ်ကတော့ကျမတို့မြန်မာမှာတကြိတ်တည်းကြံရည်ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလိုတာဖြစ်ပါတယ်ဒီသုံးချက်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနှားစင်ကြည့်ကြရအောင
် The police and the drug dealers here work in cahootsAnd they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာတည်းပဲ။မူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
. The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တက်ဆက်နေတဲ့ American Indian 3 English စာသင်ခန်းစာကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတော့အပတ်စဉ်မြမအရေးသုံးသက်ချက်စီစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတော့ကျင်းပမယ့်အချိန်ရပ်ပိုင်းမဲ့အလို့အခုချိန်ထိမြေရာမတရားဘူးနေအပြားပြားရှိနေပါတယ်ဆိုတော့ကလူတိုင်းမျှော်လင့်တောင့်တနေတဲ့ပြည်ထောင်စုညီညာရေးရက်လက်တွေကိုပေါ်ထွက်လာနိုင်မှာမလားဘလို့အခက်အခဲတွေရှိနေတယ်ဆိုတာကိုတိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့အမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဦးအေးတအောင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါခင်ဗျာ
ဝေဒံခင်ဗျာကျွန်တော်ဒီနေ့အဓိကဆွေးနွေးခြင်းနဲ့အကြောင်းအရာကတော့27ရာစုပင်လုံညီလာခံကတိုင်းရင်းသားတွေဘာမျှော်လင့်နိုင်တယ်လဲဆိုတာဖြစ်ပါတယ်ဆိုတော့ဂျေဝူရအဖြစ်ကျွန်တော်တို့တိုင်းရင်းသားတွေလူချင်းနေတဲ့အချက်ကိုအရင်ဆုံးပြောကြပါစို့အချင်းယုံပြီးတော့ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားတွေလူချင်းနေတာဘာလဲခင်ဗျာ
အဓိကကတော့ဒီနေ့ဒီမှာကိုပိုင်ချက်ထံခွင့်ရဖို့ကိုချင်တဲ့ကိုပိုင်ချက်ခွင့်ရဖို့အဲ့ဒီလိုဒီနေ့ညနေဆွေးနွေးကြည့်အောင်သူကျွန်တော်ပြောချင်တယ်
ဟုတ်ကဲ့ဆိုတော့မကြခင်ကျင်းပတော့မယ့်27ရာစုပင်လုံညီလာခံဟာတိုင်းရင်းသားတွေရဲ့တောင်းဆိုချက်ကိုသူတို့ညှိနှိုင်းဆွေးနွေးမဲ့သဘောဖြစ်ပါတယ်ဘလောက်မျှော်လင့်နိုင်မယ်ထင်ပါလဲတိုင်းရင်းသားတွေဟာသူတို့မျှော်မှန်းချက်ရနိုင်လိမ့်မယ်လို့ယူဆပါလား
ဒီကနေ့ဆူရတန်ကုန်ခံနေမှာဒီနေ့ဒီနေ့ကန်တကုတ်လုပ်ခဲ့တယ်။ဒါအပြည့်မှာမတွေ့ခဲ့ဘူး။ဘုန်းနဲ့ပဲမဆက်ခဲ့ရသူပဲနေလာကံတင်ပါတော့ပြပိုင်မယ်လို့ရတဲ့ခြေခါဖြစ်တယ်။ဒီနေ့ကမှတော့ဒီမီဒီယာတွေကသိချင်ကြနေရတာကအားလုံးပါဝင်နိုင်တဲ့အနေအထားမျိုးကြနေရတယ်။ဒီကနေ့ဆူရလက်တကတင်ပါတဲ့ဒီနေ့ကမှကဒီရဲ့ကံပါရဲ့ကိုခံရဲ့ဒီသုံးဖွဲ့ကိုလက်မခံလက်ပြချောင်းဒိုင်းနာဖွဲ့စီတယ်မှာနဖွဲ့ကိုပါလေအဖြစ်ခံရခြင်းကိုလက်မတူတဲ့အဖွဲ့နဲ့လက်မမတူတဲ့အဖွဲ့လက်မတူတဲ့အဖွဲ့ကဉာဏ်ရည်ညီလာခံလို့တက်တယ်လက်မမတူတဲ့အဖွဲ့တွေကမတက်ဘူ
းအမြအဲ့ဒါအဓိကအဖြစ်ပြီးရတဲ့အစွဲလက်ထက်မှာရှိခဲ့တဲ့အားနည်းချက်ဒီညာရေးမအောင်မြင်ခဲ့ရတဲ့အကြောင်းရင်းကတော့အလုံးမပါဝင်လို့ပေါ့အဓိက AA တို့ Kogan တို့တအောင်တို့မပါဝင်ခဲ့လို့ဖြစ်တယ်ဆိုရဲသင်ကန်းစာပေါ့အဲ့ဒီသင်ကန်းစာကိုအခုကျင်းပမဲ့ညီလာခံမှာပြန်ပြင်းနိုင်ပြီလားခင်ဗျာအဲ့ဒီသုံးဘွဲ့ပါပါဝင်ပြီးတော့တက်ထိုင်မယ်လို့မျှော်လင့်ရပါပြီလားကို
ဒီလိုပါဒီခေတ်ကညီလာခံလုံးကတိုင်းဝါဟာလို့ပါဝင်ပြမရခဲ့တာကဖြစ်တဲ့ချက်ပေါ့ဒါပေမဲ့ပါဝင်ပြီးတိုင်ကောင်တကယ်ပဲတိုင်းတိုင်းကလိုလားတဲ့ဒီနေ့ဒီမှာကိုယ်ကတက်တဲ့ဖြစ်ခဲ့ဆွဲဆွဲပြီးတော့သူထောင်ဖို့ဆိုတဲ့ဉာဏ်ချက်ကတော့တိုင်းရင်းသားအားလုံးတိုင်းရင်းသားလက်နက်ပညာအားလုံးတက်မှန်ရအောင်နဲ့ပြင်းရအောင်ဆောင်ရွက်နိုင်မယ်လို့ပြောဖို့မဖြစ်နိုင်ဘူး
။အဲ့တော့တိုင်းရင်းသားတွေတရားဥပဒေနဲ့မပြီးသေးဘူးဆိုတဲ့အခါမှာကျွန်တော်သိချင်တာတစ်ခုကဒီဘ ਹੁ အစွဲဘက်ကလိုက်လျောဖို့အလားအလာဘယ်လောက်ရှိတယ်လို့ဦးသောင်စုံစမ်းမိပါသလဲ
။ဘယ်လောက်ရှိတာအင်းလည်းညနေခါရက်ဒီနေ့မှာကိုယ်ပိုင်ပြဿနာကိုရဖို့ဆွဲဆွဲပြီးတော့သူ့ထောင်ဖို့ဆိုတာက2000ဖြစ်စီပေါ်ဒီရေးပေါ်မှာလည်းပဲပြီးပါတယ်ဒီ2000ဖြစ်စီပေါ်ဒီဘောကြကတော့ခဲခဲလေးအန္တရာယ်ရှိနေတော့တယ်ဒီတော့2000ဖြစ်စီပေါ်မပြေနဲ့နဲ့ဆွဲဆွဲပြီးတော့သူ့ထောင်ဖို့ဆိုတာလည်းမဖြစ်နိုင်သလိုဒီဆွဲဆွဲပြီးတော့သူ့ကိုသူ့ထောင်တိုင်းဖို့အလားအလာမရှိပါနဲ့ဒီလိုရှိရတော့ဒီဖိနေညာရေးပေါ်ဆောင်ဖို့ဆိုတာလည်းဖြစ်နိုင်တယ်လို့ကျွန်တော်အားလုံးမကြည့်ဘူး။ဒါပေမဲ့အခုဒီလာမဲ့ညီလာခံတော့အားလုံးတည်ရပြီးဒီဆွေးနွေးပွဲကနေပြီးတော့ဘုံသဘောတူညီချက်တစုံတရာရနိုင်မလား။ရလာတဲ့ဘုံသဘောတူညီချက်ကိုအမျိုးသားဒီမင်းကျအဖြစ်နဲ့အမျိုးသားရေးလုံခြုံရေးအဖြစ်နဲ့ဆက်မပြီးတော့နောက်ဆက်လက်ကောင်းတဲ့ပေါ်ဖို့ဂျုံမန်တရားရနိုင်မယ်။ဆိုရင်တော့ဒါတိုင်းတက်ကိုတိအမြင်နဲ့လို့ပြောရမှာဖြစ်ပါတယ်။
ဖွဲ့စည်းပုံကိုပြင်ဆိုင်မှတိုင်းသားရဲ့လူကျင်နာရမယ်ဆိုတော့ဖွဲ့စည်းပုံပြင်ဖို့အဓိကအခက်အခဲကစစ်တပ်ပေါ့ခင်ဗျာတက်မတော်ပေါ့သူတို့ရဲ့သဘောတူညီမှုမရလို့ပဲပေါ့တကယ်ပြောရင်တော့
ဟုတ်ကဲ့မှန်ပါတယ်
အဲ့တော့သူတို့ရဲ့စိတ်ညစ်သဘောထားတိုင်းသားရဲ့ပုံမှာထားရှိတဲ့သဘောထားမပြောင်းလဲနိုင်သေးဘူးပေါ့အစိုးရပြောင်းလာခဲ့တော့လည်းပဲ
အဲကျွန်တော်အနေနဲ့တော့အဓိကဒီနေ့တန်းချက်ဖွဲ့စည်းပုံပြင်ရင်းနဲ့ပတ်သက်လို့ဘာလို့ကျွန်တော်ဒါကြောင့်တက်တာမှာဒီလိုနေဒီနိုင်မဲ့အနေထားကဘလို့အောင်နည်းတယ်လို့ဆက်ချင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကျွန်တော်မေးချင်တာကတိုင်းရင်းသားတွေကိုကူစားပြုတဲ့အဖွဲ့အစည်းတွေပင်လုံမာရုံးကတော့တိုင်းရင်းသားတောင်တန်းနေသားတိုင်းရင်းသားတွေကိုကူစားပြုတဲ့ကိုယ်စားလှယ်တစ်ဖွဲ့စီပဲရှိတယ်နောက်မွန်ရခိုင်စားတဲ့ဟာတွေကြတော့ဗိုလ်ချုပ်အောင်ဆန်းရဲ့ဒါဘရင်ကအုပ်ချုပ်ရေးအစိုးရတွေကကိုကူစားပြုပြီးသူပဲရှိတယ်ဆိုတော့အခုတက်လာမဲ့ပင်လုံနီလာကမှာကျတော့တိုင်းရင်းသားတွေကိုအဓိကကိုစားပြုတာဘယ်သူလဲလက်နက်ကင်အင်အားစုတွေလားတိုင်းရင်းသားတွေရေကောက်တင်ယောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေလားဘယ်သူတွေဟာအဓိကကိုစားပြုလို့ဆွတ်ထင်ပါလဲခင်ဗျာ
တိုင်းရင်းသားလက်နက်ကပြည်စီနာကတော့ပုံပြီးတော့အရေးပါတယ်အဓိကကြတယ်ဒါပေမဲ့တိုင်းရင်းသားနိုင်ငံရေးပါတီကလည်းဘယ်လိုပဲဖြစ်ဖြစ်ခါလုံးပါဝင်ပြီးတော့ဘုံကြီးမင်းကျဲတစ်ခုပေါ်မှာရပ်တည်နိုင်တယ်ဆိုရင်တော့အကောင်းဆုံးဖြစ်မယ်လို့ကျွန်တော်အနေနဲ့သဘောရ
ဟုတ်ကဲ့အဲ့တော့အဲ့ဒီလိုဘုံသဘောတူညီချက်ရဖို့အတွက်တိုင်းရင်းသားတမျိုးရဲ့အထက်မှာကိုနိုင်ကပါတီကိုယ်စားလှယ်ရှိမယ်လွှတ်တော်အမတ်ရှိမယ်ဒါလက်နက်ကိုင်အင်အားစုရှိမယ်တခါအဲ့လိုပဲတိုင်းရင်းသားတွေကလည်းကွဲကွဲပြားပြားဖြစ်တော့ဒီတိုင်းရင်းသားတွေဘက်ကညီညွတ်မှုကတော့ဘလောက်အလားအလာရှိပါလဲတဆွေးတဆန်လည်းဖြစ်ပါမလားသူတို့က
ဟုတ်ကဲ့ဒီညီညွတ်မှုကတော့ကျွန်တော်ညောင်းမှန်းကလောက်မရနိုင်ဘူးပေါ့ဒီမှာတော့လောကီနိုင်ငံကံရဆုံးဖြတ်ချက်ပေါ်မှာတိုင်းရင်းသားပြည်နယ်ကံဖွဲ့စည်းအားလုံးတစ်ပြည့်တစ်စံနဲ့ရနိုင်နိုင်မယ်လို့မျှော်လင့်ခဲ့တယ်။ဒါပေမဲ့အခုကအဖြစ်ထားရဆက်ထားတဲ့ NCA နဲ့မတူတာတဲ့အဖွဲ့နဲ့ NCA နဲ့မတူတာတဲ့အဖွဲ့ တဲ့ဘာနိုင်ငံရဲ့ဘာကြီးများကလည်းပဲအင်းနေယူစားတဲ့တန်းကြတခုတည်းကိုလည်းမို့ဒီချစ်ဒါပေမဲ့ဘယ်လိုပဲကိုလည်းကိုလည်းဒီနေ့ကျတော့အခြေခံအားဖြင့်လူကြတဲ့အတွက်ကြောင့်အထူးရှာတဲ့အခါမှာစူပောင်းရပ်တည်နိုင်ဖို့အရေးကြီးတယ်လို့ကြားချင်ပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်စောစောကပြောခဲ့တဲ့အတိုင်းပဲဖွဲ့စည်းပုံပြင်ဖို့ဆိုတဲ့နေရာမှာတက်မတော်စစ်တပ်ရဲ့သဘောတူညီမှုကအဓိကကျတယ်သူတို့သဘောမတူနိုင်တာကတော့ဘာကြောင့်လို့သုံးသပ်ပါလဲသူတို့ပြောသလိုပြည်ထောင်စုပြုကွဲမဲ့အန်ဒီယကိုကြောက်နေရလို့ပါဘာညာဆိုသူတို့တကယ်ပဲအဲ့ဒါကိုဆွဆွမြင်းမြင်းယုံကြည်နေလို့လားတဲ့တဲ့မေးရရင်အနာသူတို့ဘက်ကရော့သွားမယ်သူတို့အနာတွေပဲ့ပါသွားမယ်ဆိုတာမျိုးတွေးမိလို့လားဆိုတော့ဦးအောင်နည်းနည်းသုံးသပ်ပါဦးပြောနိုင်မလားအ
မျိုးသားပြန်နေခြင်းများရဲ့လို့ထုတ်လိုက်တာပါနာမည်ကမှာကျလာရဲ့အချို့ကလာတဲ့ကခိုင်းနေတာတွေပါတီဆွဲတွေပြုစားတွေမျိုးမျိုးပေါ်ပြီးတော့နိုင်ငံရေးပြစ်ပတ်တာတွေလည်းကံပြစ်ပတ်တာဖြစ်လာတယ်။ဒီကောင်ကလည်းပဲနိုင်ငံများကပြည်နေရဖို့ကိုယ်ပိုင်ကြံထောက်ပြန်ရဖို့ကျိုးပိုင်နေတဲ့မဖြစ်နိုင်တဲ့ကံမှာလည်းနိုင်ငံတော်တွေတင်ရလာတယ်။ဒီလိုတွေကတော့ချက်စက်ကိုတက်မလို့ကမနာသိနေတဲ့ခါကျတော့တက်မလို့ပြည်အားစုတွေနဲ့နိုင်ငံရေးပေါ်ရှိတဲ့ပြည်သူတွေကြားမှာအမြင်သဘောထားတွေပြောလို့မရချေ။အဲတော့နိုင်ငံတော်ရဲ့သဘောထားကနမနိုင်ငံကိုတကယ်ပြည်ထောင်စုထူထောင်မှဖြစ်မယ်နိုင်ငံရေးအဖွဲ့အစည်းများကလည်းနိုင်ငံကိုဒီမိုကရေစီနိုင်ငံထူထောင်မှဖြစ်မယ်။ဒါပေမဲ့အများစုများကလည်းနိုင်ငံကိုကပ်မလို့ကကိုရှောင်းကံကံလည်းကပေါင်းနေပြီးတော့နိုင်ငံရေးကဖြစ်ပြီးတော့ဝန်နေမှာရမယ်လို့အမြင်နဲ့ကလို့ရှိ
။ဆိုအခုထိတက်မတော်ကအဲ့ဒီအမြင်ကိုကင်ဆယ်ထားတော့မယ်လားခင်ဗျာကျွန်တော်သိချင်တာ
က။အခုလည်းပဲဖွဲ့စည်းပုံချခံပြင်မှာကကံကံဒီအမျိုးသားနိုင်ငံရေးမှာကိုရှောင်းကံကံလည်းကပေါင်းဝင်ရမယ်လို့ကျွန်တော်ကလမ်းကြောင်းမှာတက်ထန်းထားတယ်။ဒါကြောင့်မလို့ဘလို့ကျွန်တော်ကတန်းချစ်ဖွဲ့စည်းပြင်းရင်းခဲခဲရှိနေတယ်။ဒါပေမဲ့ပြည်ပြည်ရဲ့အနာဂတ်ကြီးဒီကောင်စုအကြီးတွေ့ခဲ့အောင်ဆောင်ဖို့ပုံစံရင်းနဲ့တန်းချစ်ဖွဲ့စည်းပုံမပြေမပြေပြင်ဖို့လိုတယ
်။ဦးသားတမရဲသဘောထားကိုလည်းသိရပါပြီ။တိုင်းရင်းသားတွေကသဘောထားသူတို့ဘက်ကညီညွတ်မှုလိုတယ်ဆိုလည်းသိရပါပြီ။ဦးသားဟာ CRPP မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့လက်တွဲပြီးတော့အကြကြီးလှုပ်လာခဲ့တယ်ဆိုတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အကြောင်းကိုတော့ပို့ပြီးတော့သိမယ်လို့ထင်ပါတယ်။အဲ့ဒီ NLD အနေနဲ့ကရော NLD ရဲ့တိုင်းရင်းသားတွေပေါ်သဘောထားရောတိုင်းရင်းသားတွေရဲ့လူအချင်းနဲ့ထပ်တူကြတယ်လို့ဦးဆောင်ဆုံးဆက်ပါတာခင်ဗျာ။အ
ဲခါကထပ်တူကြတယ်လို့တော့ပြောဖို့ခက်ပါတယ်။ဒါပေမဲ့ NLD အနေနဲ့ဒီမိုကရေစီဆွဲဆွဲပြီးတော့ထူထောင်ဖို့ဆိုတဲ့ဒီမှန်ကျခါကကတော့အဲ့ဒါကြည့်ကောင်းတဲ့လက္ခဏာလို့ပြောကြည့်မယ်။အရင်ဆရာဒီဒီတော့ကလက်တွေ့လုပ်ခဲ့ကြတဲ့ကောင်းဆောင်ကျွမ်းပါတော့ဆွဲဆွဲပြီးတော့ထူထောင်ဖို့ဆိုတဲ့သဘောထားများအိမ်မရှိဘူး။တချို့ကတော့ရှိတာကိုတွေ့ရတယ
်။အခုကော
အခုဒီဘက်ပိုက်မှာကတော့ကောင်းဆောင်သူကြီးရဲ့သဘောထားပေါ်မှာအားလုံးရဲ့အမြင်တွေသဘောထားတစ်ချက်တည်းကဒီတိုင်းပဲရှိနေတာကိုတွေ့ရတယ်။ဒါလည်းဒီလိုသဘောထားရှိနေရုံနဲ့လည်းကတော့ဒီကနေ့ရေးရအောင်သူတို့ဘောကိကေဒီတာစီဒီကစီဒီတော့ပဲလို့ကြားချင်ပါတယ
်။ဟုတ်ကဲ့နောက်ဆုံးအနေနဲ့ဥယတော်ကိုယ်တိုင်က27ရာစုပြည်လုံးညင်ဟောင်းတက်မလားခင်ဗျာ
။ဒါကဟုတ်ရှင်ကြီးကျွန်တော်လည်းမတော်တာဖြစ်။ဒီနာခံပြန်ပါဖို့ရရင်နည်းနည်းလို့တော့ရတယ်။ဒါတော့ရုပ်တော်ကဘယ်လိုပုံစံနဲ့ဆက်ရမယ်။ဘယ်လိုဆက်ရမယ်။ဆိုတော့ကျွန်တော်လည်းမသိသေးဘူး။
တော်ရရှိမြတ်ချာတိုင်းရင်းသားစီလုံးညီညွတ်ရေးပြည်ထောင်စုညီညာရေးဆိုတာဟာလူတိုင်းမျှော်လင့်တောင်းတအပ်တဲ့ဆုလက်ကြီးတစ်ခုဖြစ်ပါတယ်။ဒါပေမဲ့အမှန်တကယ်အောင်မြင်တဲ့ရလတ်ပေါ်ထွက်လာဘူးကတော့တာဝန်ရှိသူတွေဆွေးနွေးညီနိုင်ကြတဲ့နေရာမှာတိုင်းပြည်ကိုချစ်တဲ့စေတနာရှိတဲ့ဆိုတာကိုအပေးအယူလို့ညှိနှိုင်းနိုင်မှုနဲ့ပြသကြဖို့လိုအပ်တယ်လို့ထင်မိပါကြောင်းပြောကြရင်ဂရုပါအစီအစဉ်ကိုဒီမှာရင်ဒီကုန်းထုတ်လိုက်ပါရခင်ဗျာ။ကျေးဇူးတင်ပါတယ်။
ဒါကတော့ဥကျော်စန်းသားစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ရပါတော့မယ်။ဒီတစ်ပတ်အစီအစဉ်မှာဆိုရင်တော့ငွေကြေးအကျိုးအမြတ်အတွက်မဟုတ်ဘဲပြည်သူလူထုရဲ့အလှူဒါနနဲ့မြန်မာနိုင်ငံမှာပုဂ္ဂလိကတက္ကသိုလ်တစ်ခုထူထောင်မှုကြိုးစားနေတဲ့ဒေါက်တာကျော်မိုးထွန်းကိုသူယုံကြည်ရအစီအစဉ်မှာမတ်မိုးဖြူကနေပြီးတော့မြန်မြန်စီစဉ်တင်ဆက်ထားပါတယ်။နားဆင်ကြပါခင်ဗျာ။
ျွန်တော်အနေနဲ့ကတော့ဒီမြန်မာနိုင်ငံမှာသုဒ္ဓဆောင်နဲ့အနုဘိဒါသိပ္ပံပညာရေးကိုကျွန်တော်ရှိစေချင်တယ်။ဒါကြောင့်လည်းဆိုတော့ဒီ liberal education ကကျောင်းသားတယောက်ရဲ့ whole development ကိုပညာရေးမှာပဲဖြစ်ဖြစ်လူမှုရေးမှာပဲဖြစ်ဖြစ်အဲ့ဒါနိုင်ငံရေးလုံခြုံမှုမှာပဲဖြစ်ဖြစ်အကုန်လုံးကိုပီးပြည့်စုံတဲ့ပညာရေးမျိုးပေါ့နော်အဲ့လိုမျိုးပြီးပီးပြည့်စုံတဲ့ပညာရေးမျိုးကျွန်တော်မြန်မာနိုင်ငံကကျောင်းသားကျောင်းသူအားလုံးကိုကျွန်တော်ရှိစေချင်တယ်။ကျွန်တော်ကိုယ်တိုင်ကလည်းဒီလိုမျိုးခွင့်ရရဖို့ပညာသင်ဆုအပြည့်နဲ့ကျွန်တော်လေ့လာခွင့်ရခဲ့တဲ့တို့ကြောင့်မလို့လည်းကျွန်တော် Bard College အဆန်းကျော်လည်းအားကြီးပဲကျေးဇူးတင်ပါတယ်အဲ့လိုမျိုးတကယ် world class education ရခဲ့တယ်လို့မျိုးပဲကျွန်တော်မြန်မာနိုင်ငံကကျွန်တော်ညီလေးရဲ့ညီမလေးတွေကိုလည်းဒီလိုမျိုးပညာရေးမျိုးကိုကျွန်တော်ရစေချင်ပါတယ်အဲ့ဒါကတော့ကျွန်တော်ရည်ရွယ်ချက်ပါအဲ့တော့ဒီလိုမျိုးရည်ရွယ်ချက်ကိုအကောင့်ထဲပို့ဖို့ကတော့ဒီနောက်အနာဂတ်5နှစ်10နှစ်15နှစ်မှာပေါ့နော်ဒီမြန်မာနိုင်ငံမှာပုဂ္ဂလိကသုတဆောင်တဲ့အနုဘိဒါသိပ္ပံပညာကောလိပ်ဒါမှမဟုတ်တက္ကသိုလ်တစ်ခုလိုမျိုးကိုကျွန်တော်ဖြစ်စေချင်ပါတယ်အဲ့တော့အရင်ဆုံးအနေနဲ့ဒီတက္ကသိုလ်ကြီးထူထောင်လာဖို့အတွက်ကြတော့မြန်မာနိုင်ငံမှာအကျိုးအမြတ်မရှာတဲ့တက္ကသိုလ်မျိုးဆိုတာမြန်မာနိုင်ငံမှာတော်တော်ရှာပါတယ်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒီကောလိပ်တက္ကသိုလ်ကိုထူထောင်လာဖို့ဆိုရင်ကျွန်တော်မြင်တာကတော့ကြော်လွားမယ့်အခက်အခဲတစ်ခုရှိတယ်ပထမတစ်ခုကတော့သုတဆောင်တဲ့နှုတ်ဝိဒါသိပ္ပံပညာရေးဆိုတဲ့အကြီးကဘာကြီးလဲဆိုတာမြန်မာနိုင်ငံကလူတွေမသိတာအဲ့ဒါအခက်အခဲတစ်ခု US မှာဆိုရင်၄နှစ်တက္ကသိုလ်ရဲ့ပထမ2နှစ်မှာဆိုရင်အတန်းနေမျိုးကျွန်တော်ယူရတယ်လူမှုရေးသိပ္ပံအဘာသာတစ်ခုယူရတယ်အဲ့ဒါဝိဒါရဲတွေရတယ်ဘာသာတစ်ခုယူရတယ်သိပ္ပံ ready ရလဲဘာသာတစ်ခုယူရတယ်အမှုပညာတွေမှာလဲဘာသာတစ်ခုယူရတယ်ပေါ့နော်အဲ့လိုမျိုးယူပြီးတော့ရင်ဒုတိယနှစ်ပြီးတဲ့နောက်ပိုင်းမှာကိုယ်စိတ်ဝင်စားတဲ့ဘာသာကိုပဲအထူးအလေးနဲ့လေ့လာရတယ်ပေါ့နော်အဲ့လိုမျိုးပညာရေးမျိုးကဒီမြန်မာနိုင်ငံမှာကျွန်တော်အရေးကြီးတယ်လို့ထင်တယ်ဒါပေမဲ့ဒီမြန်မာနိုင်ငံမှာဒီလိုမျိုးပညာရေးမျိုးကအရေးကြီးတယ်ဆိုတဲ့ဟာလေးကိုကျွန်တော်အရင်ဆုံး educate လုပ်ဖို့အတွက်အရေးကြီးပါတယ်ဒုတိယ challenge ကတော့မြန်မာနိုင်ငံမှာအစိမ့်ပညာရေးနဲ့ပတ်သက်ပြီးတော့လူတွေတန်းနေဆိုတဲ့ဟာမျိုးကမြန်မာနိုင်ငံမှာပြည့်မရှိပါဘူးမြန်မာတွေကဟိုတရားတရားကတော့ဖျားတွေဖုံးကြောင်းတွေလူတာအဲ့ဒါမျိုးတွေမှာပို့ပြီးတော့တရားဖတ်တမ်းပါတယ်ဒီလိုမျိုးလူမှုရေးကဏ္ဍဖြစ်တဲ့အထူးသဖြင့်အစိမ့်ပညာရေးမှာဆိုရင်တော့လူမျိုးလူတန်းလာနေပါတယ်အဲ့ဒီလိုမျိုးလူတန်းတာတွေညားလာဖို့အတွက်လည်းလှုပ်ဆောင်ရပါမယ်ဒီလိုမျိုးရင်ဆိုင်ရမယ့်အခက်အခဲတစ်ခုကျော်လွှားနိုင်ဖို့ကိုကျွန်တော်အနေနဲ့2019အတွင်းမှာကျွန်တော်ဒီ Barmy College ဆိုပြီးတော့အကြောင်းလေးတစ်ခုကျွန်တော်စပြီးတော့တည်ထောင်ခြင်းပါတယ်အဲ့အကြောင်းမှာတော့ဒီအမေရိကန်နေပြီးတော့အမမူ UK ရပဲဖြစ်ဖြစ်အော်စတြေးလျရပဲဖြစ်ဖို့နော်ဒီဗဉ္ဇာပရော်ဖက်ဆာတို့ကျွန်တော်ဒီကိုဖိတ်မယ်ဖိတ်ပြီးတော့သူတို့ဒီမှာ2လဒါမှမဟုတ်4လဒီ liberal education courses ဒီပေါ့နော်ကျွန်တော်တို့ပြီးမယ်အဲ့လိုမျိုးပြီးခြင်းအပြင်နောက်ပိုင်းမှာ program မှာကြတော့ရန်ကုန်တက္ကသိုလ်ပဲဖြစ်ဖြစ် YUF ကပဲဖြစ်ဖြစ်ပေါ့နော်ရန်ကုန်စီးပွားရေးတက္ကသိုလ်ပဲဖြစ်ဖြစ်အဲ့ရကျောင်းသားကျောင်းသူတွေကိုကျွန်တော် bachelor ရတာပြီးသားကျောင်းသားကျောင်းသူတွေကိုကျွန်တော်ခေါ်မယ်သူတို့ဒီလိုမျိုး liberal education courses ဒီပြီးမယ်ပေါ့နော်အဲ့တော့ဒီအားလေးနဲ့ပထမဦးဆုံးကျွန်တော်စပြီးတော့ဒီ liberal education ဆိုတာဘာလဲဆိုတော့ကျွန်တော်သိအောင်လို့သူတို့ educate လုပ်ပေးမယ်ပြီးတော့အဲ့လိုလုပ်ချင်အပြင်ကျွန်တော်အနေနဲ့ဒီကမြန်မာနိုင်ငံမှာရှိတဲ့ businesses တွေပေါ့နော်အဲ့ဒါကအစဒီဒီ liberal education ကဘယ်လောက်ထိအရေးကြီးတယ်လဲဒီမှာကျွန်တော်တို့ program တွေကထွက်သွားတဲ့ graduates တွေကဘယ်လောက်ထိတော်တယ်လဲဆိုတာကိုလည်းကျွန်တော်ပြနိုင်ပါမယ်အဲ့လိုမျိုးလုပ်ချင်အပြင်လူနိုင်လူချင်းတဲ့လူတွေလည်းပို့ပြီးတော့တိုးပွားလာအောင်ကျွန်တော်လုပ်ချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့မြန်မာနိုင်ငံမှာပုဂ္ဂလိကတက္ကသိုလ်တစ်ခုထူထောင်မှုကြိုးစားနေတဲ့ဒေါက်တာကျော်မိုးထွန်းရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American တန်ကကြာတာပရင်းနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ကို email ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တည်သချင်းတောင်းဆိုခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်။ VOA ရဲ့ telephone number ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကဘာပေါ်ကအဖိုးတန်ဆုံးသံတော်တစ်မျိုးဖြစ်တဲ့ရွှေပြောင်းချက်စားတတ်တဲ့ငှက်မျိုးစိတ်တွေကိုမြောက်အမေရိကတပ်ရဲ့ကောင်းကင်တော်လွှားမှာထိန်းသိမ်းခဲ့တာဒီကနေ့ဆိုရင်နှစ်ပေါင်း100ရှိနေပါပြီ။ရွှေပြောင်းနေထိုင်ချက်စားတတ်တဲ့ငှက်မျိုးစိတ်တွေအတွက်တဘာဝအရင်းမြစ်တွေမျှဝေပြီးကာဝယ်ထိန်းသိမ်းမှုအတွက် American ပြည်ထောင်စုနဲ့ကနေဒါကိုစား Britain နိုင်ငံတို့က1916ခုနှစ်ဩဂုတ်လ16ရက်နေ့မှာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါဒီသဘောတူညီချက်ဟာတောရိုင်းငှက်မျိုးစိတ်တွေကိုအကာအကွယ်ပေးဖို့အတွက်ချမှတ်ခဲ့တဲ့နိုင်ငံတကာသဘောတူညီချက်တစ်ခုဖြစ်တယ်လို့တဘာဝတောရိုင်းတရိတ်ဆန်မျိုးစိတ်တွေကို ကာကွယ်ဆောင်ရှောက်ဖို့အတွက်ပထမဆုံးရရှိခဲ့တဲ့သဘောတူညီချက်လည်းဖြစ်ပါတယ်။ရွှေပြောင်းကျက်စားတဲ့ငှက်တွေအတွက်ရရှိခဲ့တဲ့ဒီသဘောတူညီချက်ကနေနောက်ပိုင်းမှာငှက်မျိုးစိတ်ထိမ့်သိမ့်ရေးဆိုင်ရာကြီးမားတဲ့အောင်မြင်မှုတွေကိုရစေခဲ့တယ်လို့ဒီကိစ္စအကောင့်ထဲပေါ်ရေးအတွက်လိုအပ်တဲ့ဥပဒေတွေကိုလည်းနှစ်နိုင်ငံစလုံးကချမှတ်လာခဲ့ကြတာပါ။1918ခုနှစ်မှာတော့ကနေဒါလွှတ်တော်ကရွှေပြောင်းကျက်စားတဲ့ငှက်မျိုးဆိုင်ရာဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပါတယ်။နောက် 1918 ခုနှစ်မှာလည်းအမေရိကန်လွှတ်တော်ကနေငှက်မျိုးဆိုင်ရာဥပဒေချက်ကိုပြဋ္ဌာန်းပေးခဲ့တာပါ။နောက်နှစ်တွင်မှာလည်းအမေရိကန်ပြည်ထောင်စုကအလားတူသဘောတူညီချက်တွေကို1936ခုနှစ်မှာမက္ဆီကို1982ခုနှစ်မှာဂျပန်နဲ့1986ခုနှစ်မှာရုရှားတို့နဲ့လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ကနေဒါနဲ့အမေရိကန်နိုင်ငံတို့ရဲ့ကြိုးစားထိန်းသိမ်းမှုတွေမှာအောင်မြင်မှုတွေရခဲ့ပြီးအထူးသဖြင့်တော့ရေးချက်မျိုးစိတ်တွေမှာတွေ့နိုင်ကြောင်းတဘာဝဝင်းကျင်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကနေဒါဝန်ကြီးကက်သရင်းမက်ကနာကပြောပါတယ်။အခုလိုလုံနိုင်ခဲ့တာအတွက်ဂုဏ်ယူတယ်လို့လည်းပြောဆိုခဲ့ပေမဲ့မကြာသေးခင်ကထွက်ပေါ်လာခဲ့တဲ့မြောက်အမေရိကတိုက်ရဲငှက်မျိုးစိတ်များဆိုင်ရာအစိုးရခန်းစာအရဆက်ပြီးရှောက်ရမယ့်ခီးမှာစိန်ခေါ်မှုတွေရှိနေပြီလို့ပြောပါတယ်။ကိုလုံရမယ့်အလုပ်ကိုဆက်ပြီးလုပ်နေမှာဖြစ်ပေမဲ့တခြားရွှေပြောင်းချက်စားတဲ့ငှက်မျိုးစိတ်တွေအတွက်လည်းအောင်မြင်မှုတွေပိုးပြီးရတော့အောင်အတူလက်တွဲပြီးဆောင်ရွက်ကြရမှာဖြစ်ကြောင်းပြောပါတယ်။အရင်ကဗျိုင်းတွေ၊ဘဲတွေ၊သိမ့်ငှက်တွေနဲ့အတန်တားတဲ့ငှက်မျိုးတွေမရှိပဲမြောက်အမေရိကတိုက်လို့ခေါ်ဖို့ရခက်ခဲပေမဲ့အခု20ရာစုနှစ်ထဲရောက်လာတော့မြင်နေကြမြင်ရဖို့အတွက်ခက်လာတဲ့သဘောကိုတွေ့ရတယ်လို့ရွှေပြောင်းကျက်စားတဲ့ငှက်တွေနဲ့သူတို့ရဲ့သဘာဝဓလိတွေအတွက်ထိန်းသိမ်းရင်းနဲ့စီမံခန့်ခွဲရေးတာဝန်ခံတဦးဖြစ်တဲ့ American ပြည်ထောင်စု9နဲ့တောရိုင်းတရဝဆိုင်ရာဝန်ဆောင်မှုအဖွဲ့ Director Dan Ashley ကပြောပါတယ်။အခုချုပ်ဆိုထားတဲ့သဘောတူညီမှုဟာငှက်မျိုးစိတ်တွေရဲ့ဘဝရှင်သန်ရေးအတွက်မျှဝေပြီးတာဝန်ယူနေသူတွေရဲ့အနာဂတ်ကံကြမ္မာအတွက်ထူးခြားတဲ့အပြောင်းအလဲတစ်ခုဖြစ်တယ်လို့နိုင်ငံတကာပိုင်နက်တွေကိုကြော်ဖြတ်ပြီးငှက်တွေကိုအကာအကွယ်ပေးနေတဲ့ American နဲ့ Canada တို့ရဲ့စုပေါင်းကြိုးပမ်းမှုတွေကိုဒီကနေ့အထိဆက်လက်ရှင်သန်နေစေတာလည်းဖြစ်ပါတယ်လို့ပြောကြားခဲ့ပါတယ်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တာဖြစ်ပါတယ်။ VOA ရဲ့အဘော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အတည်ပြုအပ်ပါတယ်။ VOA American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ iza အစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိ9.16 19နဲ့24တို့ကနေမနေ့၈နာရီကနေ၉နာရီထိပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။ယူအီမြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးမကြာခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာအတင်းနဲ့သတင်းအချင်းချုပ်ကိုကိုစုံဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင
်ဗျာမြန်မာနိုင်ငံမှာမနေ့ညပိုင်းညနေပိုင်းကနေလှုပ်သွားခဲ့တဲ့ငရင်တန်းကြောင့်အ ਨੇ စုံလူ3ဦးသေဆုံးပြီးရှေးဟောင်းစီတီပထိုးတွေအပါအဝင်အဆောက်အဦအတော်များများပြိုကျပျက်စီးသွားခဲ့ပါတယ်မနေ့ညနေ9နာရီကျော်ကျော်လေးကမကွေးတိုင်းဒေသကြီးအတွင်း6မြို့နယ်ရဲ့အနောက်ဘက်12မိုင်လောက်ကိုဗိုလ်ပြုတ်ပြီးပြင်းအား6.8ရှိတဲ့ငရင်လှုပ်သွားခဲ့တာကြောင့်မကွေးတိုင်းဒေသကြီးအပါအဝင်စကိုင်းတိုင်းရန်ကုန်တိုင်းရခိုင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်နဲ့ကချင်ပြည်နယ်တွေအပြင်အိန္ဒိယထိုင်းဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေအထိပါဒီငရင်တိုင်းရိုက်ခတ်သွားခဲ့တာဖြစ်ပါတယ်ဒီငရင်ဟာပကံမြို့မှာလှုပ်သွားခဲ့တဲ့1985ခုနှစ်ငရင်ပြည်ရင်အကြီးဆုံးငရင်ဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာငရင်လုတ်သွားခဲ့တဲ့အတွက်ကုလသမဂ္ဂအမေရိကန်နိုင်ငံသားရေးဌာနနဲ့ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်တို့ကလည်းစစ်မကောင်းဖြစ်ရာကြောင်းထုတ်ပြန်ပြောဆိုခဲ့ကြပါတယ်အီတလီနိုင်ငံမှာဗုဒ္ဓနေ့ကလုတ်ခဲ့တဲ့ငရင်တန်းကြောင့်လူအနည်းဆုံး159ဦးသေဆုံးခဲ့ပြီး360တဲ့မနဲ့ထိခိုက်ဒဏ်ရာရခဲ့တယ်လို့အီတလီအာဏာပိုင်တွေကပြောပါတယ်ကယ်ဆယ်ရေးလုပ်သားတွေကအပြည့်စည်တွေကြားထဲမှာပိတ်မိနေသူတွေကိုညာလုံးပေါက်ဆက်လက်ရှာဖွေနေကြဆဲဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံကဗုဒ္ဓနေ့မနေ့အစောပိုင်းမှာရင်ခုန်တင်မောပေါ်ကနေပဲ့ထင်းတုံးကြီးဆန်တက်ပြုတ်လိုက်တဲ့အပေါ်အမေရိကန်နိုင်ငံသားရေးဌာနကသတိပေးပြောကြားလိုက်ပါတယ်။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်းမြောက်ကိုရီးယားအနေနဲ့သက်ဆိုင်သူအားလုံးအနေနဲ့ဒေသတွင်းတည်ငြိမ်ရေးကိုပူးပေါင်းလှုပ်ဆောင်ကြဖို့အတွက်သတင်းစာရှင်းလင်းပွဲတွင်မှပြောကြားခဲ့ပါတယ်ခင်ဗျာ
။ထိတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်။VOA ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကမ္ဘာနှံကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မလို့ပါခင်ဗျာ
This program has come to you from the Voice of America, Washington.